Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် November 9ရက်ဗုဒ္ဓဟူးနေ့ညဘက်အတန်လွင့်စီစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂျော်ဂျီယာပြည်နယ်ကအထက်လွှတ်တော်တကြောပြန်ရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်ကအနိုင်ရသွားပါတယ်တည်ထောင်ချခံထားရတဲ့ចောင်းသား9ဦးကိုမကွတ်မြစ်ဖို့မိသားစုဝင်တွေကတောင်းဆိုနေပါတယ်အင်ဒိုနီးရှားမှာတော့အသေးခံဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်တဦးသေပြီး10ဦးဒဏ်ရာရသွားပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။နားဆင်ရဖို့ရှိတဲ့ထဲကတကူကတော့
တိုက်တော်လို့ဒီဘာခုမှမပြေရဘူး။ကျွန်တော်ဘာရှိနေမှမခေါ်ဝင်နေရတယ်။သူ့ကိုဒီတန်းချလိုက်နေဆိုပါပဲ။သိရတဲ့အခြေအနေဖြစ်တာပေါ့နော်။ဒီကိစ္စကြီးတော်တော်အဆင်မပြေတဲ့ကိစ္စ
။ဒါကတော့အာနာသိန်းစစ်ကောင်စီကဒဂုံတက္ကသိုလ်ကျောင်းသား9ဦးကိုတေရန်ချခဲ့တဲ့အပြင်နိုဝင်ဘာလ30ရက်နေ့ကမြောက်ဒဂုံစစ်ခုံရုံးကနေနောက်ထပ်လူငယ်3ဦးကိုတေရန်ချခဲ့ပါတယ်။မကြာမီပဲတင်ပြမဲ့သတင်းပေးပို့ချက်ထဲမှာအပြည့်အစုံကိုကြည့်ရှုနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့ကချင်ပြည်နယ်ဖားကန့်ဒေသနဲ့ခရင်နီဒီမော့ဆုဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံတိုက်တွေတိုက်ပွဲဖြစ်ပွားနေပြီးစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်အရသာတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒါအပြင်ဆက်လက်ပြက်ပြီးအစာအစာပြတ်လတ်နေတဲ့လှေစည်းပြေးရိုဝင်ဂျာ200လောက်ကိုထိုင်းနိုင်ငံကကယ်တင်ထားရပါတယ်။စားတဲ့သတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးမှာပါ။အဲ့ဒီနောက်မှာတော့အပစင်ထုတ်လွှင့်နေကြမြန်မာအရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်နဲ့အားကစားကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးတင်မောင်တန်းတို့ကပြောပြပါရမယ်။
အမေရိကန်ပြည်ထောင်စုအထက်လွှတ်တော်အမတ်နေရာအတွက်ဂျော်ဂျီယာပြည်နယ်မှာဒုတိယအကြော့ရွေးကောက်ပွဲမှာလက်ရှိဒီမိုကရက်အထက်လွှတ်တော်အမတ်ရာဖိုင်ယယ်ဝါနော့ကပြိုင်ဘက်ရီပပ်ဘလစ်ကန်ကိုယ်စားလှယ်လောင်းဟာရှဲဝါကာကိုအနိုင်ရလိုက်ပါတယ်။မနေ့ဒီဇင်ဘာလ6ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒီမိုကရက်အမတ်အနိုင်ရလိုက်တဲ့အတွက်အထက်လွှတ်တော်မှာသမ္မတဘိုင်ဒန်ရဲ့အာဏာရပါတီကအမတ်နေရာအများစုအဖြစ်ပုံမခိုင်မာသွားပါတယ်
။ It is my honor.To utter the four most powerful words ever spoken in a democracy. The people have spoken.
ဒီသူတွေကသူတို့ရဲ့အတန်းသဘောဆန္ဒတွေကိုထုတ်ဖော်ပြသလိုက်ကြပါပြီဆိုတော့ဒီမိုကရေစီစနစ်မှာတန်ဖိုးအစီအစဉ်စကလုံးကိုကျွန်တော်ဒီနေရာကနေဂုဏ်ယူစွာပြောကြားလိုပါတယ်လို့ဝါနော့ကအင်ဂန်နေ့ညမှာထောက်ခံသူတွေကိုပြောကြားခဲ့တာပါ။မဲအလုံးနိဗာရေတွက်ပြီးချိန်မှာဝါနော့က 51.800 ခန်းနှုန်းတမရဟောင်းထရမ့်ထောက်ခံနေတဲ့ဝေါ်ကာက 49.200 ခန်းနှုန်းနဲ့ဝါနော့ကကပ်ပြီးအနိုင်ရခဲ့တာဖြစ်ပါတယ်။အမတ်နေရာစုစုပေါင်း100ရှိတဲ့အထက်လွှတ်တော်မှာအခုတော့ဒီမိုကရက်တစ်ပါတီကအမတ်နေရာ52နေရာရီပပ်ဘလစ်ကန်ပါတီက49နေရာဖြစ်သွားတာမို့ဒီမိုကရက်ပါတီအတွက်ပိုပြီးအားကောင်းသွားစေပါတယ်။ဒါကြောင့်မဲအသာရဖို့ဒုသမ္မတကမလာဟာရစ်ရဲ့မဲကိုအားကိုးစရာမလိုတော့ပါဘူး။အရင် Republican Party ကိုအစဉ်လာအဖြစ်ထောက်ခံအားပေးလာခဲ့တဲ့ Georgia ပြည်နယ်မှာ2020သမ္မတရွေးကောက်ပွဲမှာ Democrat Party ကိုထောက်ခံခဲ့သလိုပဲအခုတကြောပြန်ရွေးကောက်ပွဲမှာ Democrat Party ကပဲအနိုင်ရလိုက်တာကြောင့်လာမယ့်2024သမ္မတရွေးကောက်ပွဲမှာ Battleground လို့ခေါ်တဲ့ပါတီကြီးနှစ်ခုစလုံးကအနိုင်ရနိုင်ခြေရှိတဲ့ပြည်နယ်အဖြစ်ပြောင်းလဲလာခဲ့ပါတယ်ခင်ဗျာ
Trump ရဲ့ company ဟာ company ရဲ့ထိပ်ပိုင်းအရာရှိတွေခွန်ရှောင်နိုင်ဖို့လိန်ညာခဲ့တဲ့အတွက်ပြည်မှုကျူးလွန်ကြောင်းဂျူရီအဖွဲ့ခေါ်ခုံတပါတီအဖွဲ့ကအင်္ဂါနေ့ကဆုံးဖြတ်လိုက်ပါတယ်။ထိပ်ပိုက်အရာရှိတွေဟာသူတို့ရဲ့တိုက်ခန်းတွေဈေးခံကားတွေအတွက်အခွန်လွှတ်အောင် Trump ရဲ့ company ကစီစဉ်ပေးခဲ့ကြတာဖြစ်ပါတယ်။အပြစ်ရှိကြောင်ဆုံးဖြတ်ပြီးဖြစ်တဲ့အတွက်ပြည်တံကိုဆုံးဖြတ်ဖို့ပဲကြံပါတော့တယ်။ပြည်တံအဖြစ်ဒေါ်လာ 1.6 တန်းအထိတရားသူကြီးကချမှတ်နိုင်များတယ်။အမေရိကန်တရားရေးစီရင်ရေးစနစ်မှာတရားရုံးရဲ့ခုံတပါတီအဖွဲ့ကိုတမန်နိုင်ငံသားတွေတဲကရွေးချယ်ဖွဲ့စည်းဆုံးဖြတ်တာပါ။တရားသူကြီးကဥပဒေရေးရာကြံပေးဖြစ်ဆောင်ရွက်ပြီးပြည်ထောင်ကိုရွေးချယ်ပါတယ်။အပြစ်ရှိမရှိကိုခုံတမာလေးကဆုံးဖြတ်တာဖြစ်ပါတယ်။ Trump ရဲ့ကုမ္ပဏီကိုအမှု18မှုနဲ့ဆွဲဆိုခဲ့တာဖြစ်ပြီးအမှုအလုံးအပြစ်ရှိတယ်လို့ခုံတမာလေးအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ Trump ကုမ္ပဏီတွေရဲ့ဗဏ္ဍာရေးဌာနမှူး Alan Weisselberg ကသူအပြစ်ရှိတဲ့အကြောင်းဝန်ခံထားခဲ့ပြီးအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အပေးယူလုပ်ခဲ့တဲ့အတွက်ထောင်ဒဏ်5လပဲပြစ်ဒဏ်အချခံခဲ့ရပါတယ်။သူကအဓိကသက်တည်တယောက်ဖြစ်လာခဲ့တာပါ။ထရမ့်ရဲ့ငွေကြေးအခြေအနေနဲ့သူ့ကုမ္ပဏီတွေရဲ့လုပ်ငန်းတွေကိုနယူးယောက်ခရိုင်ရှေ့တွေကြောက်ကစုံစမ်းစစ်ဆေးခဲ့တာ၃နှစ်ကြာခဲ့ပြီး ဒါဟာအဲ့ဒီစုံစမ်းစစ်ဆေးရေးကထွက်ပေါ်လာခဲ့တဲ့တခုတည်းသောရာဇဝတ်မှုလည်းဖြစ်ပါတယ်။ထရမ့်ကိုပုံကိုရေးအရတော့အရေးမယူသေးပါဘူး။ဒါပေမဲ့သူနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးနေစေဖြစ်ပြီးနယူးယောက်ပြည်နယ်ရှိနေတဲ့ရုံးကထရမ့်မပေါ်စုံစမ်းစစ်ဆေးရမှာပါဝင်ခဲ့ဘူးတဲ့ရှိနေတဲ့ကိုစုံစမ်းစစ်ဆေးရေးခေါင်းဆောင်ဖြစ်ဒီပတ်ထက်မှာပဲတာဝန်ပေး
ne pika takhe kere atwe. Lunu u te song pi miya piya tika itan ya gare lo. Ukraine anabai ne ka dikane dizne mala kune ne ma pyo ba le. Ukraine ga Russia ye leta achi sa skan tuku go takhe kere lo. Russia ga suswe pyo su upi nauta ne ma. Ukraine ashe bain di ta ma taik pwe di pimi thana pshin ni ra lo su ba le. Yen ne ka khasan di ta go Russia ga dongji ngaza di jay. Takhe kere atwe lunu u te song gare lo. Ari di ta ye ocho ye mu Yaroslav. Yanuchevichka digne piobare. Nyabaima takailare Russia ye drone yenigo, Ukraine beka chemon angarello, Dnipropetrovsk pine ocho yemugale piobare, Takaimure jang lune ene, dangwe by line, leya asa only, dozen echi piacigarello sovare, Zaporizhia de damashi de coloinskana kule, Russia ye takaimujam piacidarello, deta ocho yemuga piobare, eri de dama, sangane yo minkling at uupawe, luto u tigaida yagarello sovarekne.
Germany Nangaman Lenaga and Azemu Juzare Lut and Yashidu Leas on Nasangayaku, Yetapuega Pansi like Bari. A Japamu Dache Urina, Germany Nangan the Woma, Yetapu in Tong Chiga, Sine, Shapui, Bari Lokebi, Lightland, Pansi Nibare, A Japamu Dambian Sisi, Loda Piedelu, Diai Winji, Marco Bosmanga, Josubi, Tanyashi Dureha Nangano, Lenaga, Dakaipu, Sisingera, Picon Piemelu, Duga Piovare. Germany Nanga Pine, such out Pine Rega, set at Pinema, near about the others, those ago, yet a poor when Tonon Joga, Dine, Bolunima, Sinin Shapu in Nedelu, Bo Suya Shinni Riga Piovare. A jump at poor winter, Dania Shidu, Germany Nanga, Nasaniago, Pansi Gedelu, Shinni Riga, Sovare, Duroa, Nazi German Empire Nanga, Nangan Damia Lushamu appointed Tay Bayare, Reich Citizens Movement appointed Sassan Nede Dure Piedelu, Sovare. The Chopa Winnega, ဒုတိယကွာစစ်အပြီးဂျာမန်ဖွဲ့စည်းပုံကိုလက်မခံကြဘဲအစိုးရကိုဖြုတ်ချဖို့ဆိုအောင်နေကြတဲ့လူတွေဖြစ်ပါတယ်။အဲ့ဒီဂျမ်ဖက်အဖွဲ့ကိုပံ့ပိုးနေတယ်လို့တန်ရရှိလာကြောင်းရုရှားနိုင်ငံသားတယောက်အပါအဝင်အခြားသုံးယောက်ကိုလည်းဖမ်းဆီးလိုက်ပါတယ်။အဆိုပါလက်ရဆုံးဝါဒီတွေဟာဂျာမန်အင်ပါယာနဲ့အမေရိကန်လက်ရဆုံးယူဆ
ကျွန်တော်တို့ရဲ့ပြည်တွင်းလုံခြုံရေးကိုအကြီးမားဆုံးချိန်ချောက်တာဟာလက်ရဆုံးဝါဒီတွေဖြစ်တယ်လို့တာဝန်ရှိသူတွေကထက်ခါထက်ခါသတိပေးခဲ့ပါတယ်။ပြည်ဝင်အမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း
90.9 kHz ကိုတုံးတုံး9ရုပ်ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်မီတာ190 kHz 15.9 ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ဖီယိုမီရိကန်အတန်ကနေဗိုလ်ထုံးညပိုင်းသတင်းတွေကိုဆက်လက်ကြည့်ညာပေးနေရပါခင်ဗျာ။တည်တံချမှတ်ခံထားရတဲ့ចောင်းသားခုနှစ်ဦးကိုကွမျက်စီရင်မှုမလုပ်ဖို့နိုင်ငံတကာမှာတောင်းဆိုဆန္ဒပြနေကြတယ်လို့ပဲသူတို့ရဲ့မိသားစုဝင်တချို့ကလည်းသူတို့ကိုကွမျက်မှုတွေမလုပ်အောင ပါဝင်နိုင်ငံတကာမှာတက်ကြွလှူရှားသူတွေကသူတို့ကိုကွပ်မျက်စိရင်းမလုပ်ဖို့ဆန္ဒပြတာတွေရှိသလိုလူမှုကွန်ရက်ပေါ်မှာလည်းတေးတန်းကြအကြောင်းသားတွေကိုတပ်ဖြတ်မှုမလုပ်ဖို့တိုက်တွန်းနေတာတွေ့ရပါတယ်။ဒီအကြောင်းသားတွေကိုမကြခင်ရပိုင်းအတွင်းစီရင်ကွပ်မျက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာပါ။တေးတန်းချမှတ်ခံထားသူအကြောင်းသားတဦးရဲ့အမည်မဖော်လို့တဲ့မိသားစုဝင်တဦးကတော့ဒီသတင်းကြောင့်သူတို့ကြေကွဲနေကြရပြီးသူတို့ကိုကူညီဖို့နိုင်ငံတကာကိုမြစ်တရခံလိုပါတယ်လို့ရိုက်တာသတင်းဌာနကိုတယ်လီဖုန်းကတဆင့်ဖြေကြားခဲ့ပါတယ်။ဖခင်တူကလည်းသူ့သားကိုတေးတန်းချမှတ်တာဟာမျှတမှုမရှိဘူးလို့ရိုက်တာကိုပြောပါတယ်။သူထောင်ထဲမှာရှိနေမယ်ဆိုတာသိထားပေမဲ့အသက်ရှင်လျက်ရှိနေစေချင်ပါတယ်လို့လည်းအဲ့ဒီဖခင်ရဲ့ပြောဆိုတဲ့အကြောင်းရိုက်တာသတင်းကရေးပါတယ်။အသက်25နှစ်တောင်မပြည့်သေးတဲ့ဒီចောင်းသား9ဦးကိုစစ်တပ်အရာရှိအောင်တူကိုပြစ်ခတ်တပ်ဖြတ်မှုဆွဲချက်နဲ့စစ်ခုံရုံးကနေနိုမလာ30နေ့ကတေးတန်းအသီးသီးပြစ်ဒဏ်ချမှတ်လိုက်တာပါသူတို့အပါအဝင်ဆိုရင်မြန်မာနိုင်ငံမှာဆီယနာတိတ်ပြနောက်ပိုင်းတေးတန်းချမှတ်ခံထားရသူ130ရောရှိတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်အခုနှစ်ဇူလိုင်လအတွင်းကတော့ထင်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားသူက ကိုဂျင်မီနဲ့ကိုဖြိုးစရာတော့အပါဝင်၄ဦးကိုစစ်ကောင်စီကတေးတန်းကွပ်မြစ်ခဲ့တာကြောင့်နိုင်ငံတကာကစစ်ကောင်စီကိုပြင်းပြထန်တာဝေဖန်ကန့်ကွက်ခဲ့ကြပါတယ်မြန်မာစစ်ကောင်စီဟာတေးတန်းအပြစ်ပေးမှုကိုအတိုက်ခံတွေကိုနှိမ်နှင်းတဲ့နိုင်ငံရေးအတွက်အသုံးချနေတယ်လို့လူခွင့်အဖွဲ့တွေကဝေဖန်ခဲ့ပြီးမြန်မာနိုင်ငံမှာတေးတန်းအပြစ်ပေးမှုကိုလုံးဝဖျက်သိမ်းဖို့တောင်းဆိုခဲ့ကြပါတယ်အခုចောင်းသား9ဦးကိုမကြခင်တေးတန်းကွပ်မြစ်စီရင်မယ်ဆိုတဲ့သတင်းတွေထွက်နေတဲ့အပေါ်မှာတော့စစ်ကောင်စီကတစုံတရာတုံ့ပြန်ဖြေကြားတာမျိုးမရှိပါဘူးခင်ဗျာ
28ချိန်မြောက်အာဆီယံစာဖတ်လုံငန်းများဆိုင်ရာအစည်းအဝေးကိုဒီကနေ့ဒီဇင်ဘာလ9ရက်နေ့ဗီယက်နမ်နိုင်ငံဘေလင်းမြို့မှာစတင်ကျင်းပပါတယ်။ဒီအစည်းအဝေးကိုအာဆီယံနိုင်ငံတွေကကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်။ဒီခါနမှာဗီယက်နမ်စာလိုက်ကော်ပိုရေးရှင်းစီမံခန့်ခွဲမှုဘုတ်အဖွဲ့ငွင်ဟိုင်ထိုင်းကလက်ရှိစာဖတ်လုံငန်းကဏ္ဍမှာမငြိမ်သက်မှုတွေရင်ဆိုင်နေရသလိုဈေးကွက်ဝေစုသီးသီးသားသားကျဆင်းသွားတယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုပြောင်းလဲမှုတွေကြောင့်ကဏ္ဍလိုက်ဝန်ဆောင်မှုတွေကွဲပြားခဲ့သလိုတခြားနယ်ပယ်တွေမှာလုပ်ကိုင်နေတဲ့ကုမ္ပဏီတွေစားတိုက်လုံငန်းမှာအစားထိုးဝင်ရောက်ဖို့အခြေအနေတွေဖြစ်လာခဲ့တယ်လို့လည်းဆိုပါတယ်။ဆွေးနွေးပွဲမှာအာဆီယံနိုင်ငံတွေရဲ့စားပို့ဝင်ဆောင်မှုလုပ်ငန်းတွေဖွံ့ဖြိုးတိုးတဲ့ရေးအတွက်ပူးပေါင်းဆောင်ရွက်တာတွေကိုမြင့်တင်ကြဖို့ဤပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုနဲ့အတွေ့အကြုံတွေကိုပြဝေကြဖို့ဒေသတွင်းတာယာဝါပြောပြီးစီးလုံးညီညွတ်တော့စားပို့လုပ်ငန်းအသိုက်ဝင်းဖွံ့ဖြိုးတိုးတဲ့ရေးကိုအထောက်အကူဖြစ်စေဖို့အစရှိတဲ့အကြောင်းတွေကိုဆွေးနွေးညှိနှိုင်းတွေးကြဖို့လည်းစီမံကန့်ကွက်မှုဘုတ်အဖွဲ့ငွေရင်ဟန်တိုင်းကတိုက်တွန်းပြောဆိုခဲ့ပါတယ်ဗီယက်နမ်ပြည်ချိုင်းဖွဲ့ဆက်တွေဝန်ကြီးဌာနဒုတိယဝန်ကြီးဝူယင်တန်လမ်ကတော့ e-government, e-commerce, e-finance ကဏ္ဍတွေမှာ digital ဝန်ဆောင်မှုတွေကိုပံ့ပိုးပေးဖို့နဲ့ digital အသွင်ကောင်းမှုကိုအချိန်ပြင့်တင်ဆောင်ရွက်သွားဖို့လိုအပ်ကြောင်းပြောကြားခဲ့ပါတယ
်။ဒီနိုင်ငံမှာတင်းကျပ်ချမှတ်ထားတဲ့ covid စီးကံတွေကိုဗုဒ္ဓဘာသာတနင်္ဂနွေလုံးဖြေလျှော့ပေးလိုက်ပါတယ်။အခုဖြေလျှော့ပေးလိုက်တဲ့စီးကံတွေအရ covid ကူးစက်ပြီးရောဂါလက္ခဏာမပြင်းထန်တဲ့သူတွေအနေနဲ့ quarantine center တွေမှာသွားနေစရာမလိုတော့ပဲအိမ်ဒီမှာပဲတီးကြခွဲနေနိုင်တော့မှာဖြစ်ပါတယ်တက်ကြီးကီဟာတွေဆေးရုံတွေနဲ့အကြောင်းတွေကလွှဲရင်အများနဲ့ဆိုင်တဲ့အဆောက်အုံတွေထဲဝင်ရောက်ဖို့ယောဂကင်းရှင်းကြောင်းလက်မှတ်လဲပြဖို့မလိုတော့ပါဘူး PCR နည်းနဲ့စစ်ဆေးတာကိုအရင်ကလောက်အကျိန်များများနဲ့လူများများကိုလုတော့မှာမဟုတ်သလို lockdown အသွားအလာပိတ်ဆို့ကန့်သတ်မဲ့နေရာတွေကိုလည်းတတ်နိုင်တမျှနဲအောင်တတ်မှတ်ရမှာဖြစ်သလိုအဲ့ဒီနေရာမှာအတီးပြုတ်လူနာသစ်ထပ်မတွေ့တော့ရင်9ရက်အကြာမှာ lockdown ကိုဖြေလျှော့ပေးရမှာဖြစ်ပါတယ်အခုလိုဖြေလျှော့မှုတွေလုပ်ပေမဲ့တက်ကြီးရော်တွေကိုကာကွယ်ဆေးထိုးအစီအစဉ်တွေကိုတိုးမြင့်လှုပ်ဆောင်သွားမယ်လို့ကြားမရေးတာဝန်ရှိသူတွေကပြောပါတယ်တရုတ်နိုင်ငံမှာ covid လုံးဝကင်းစီရေးသမ္မတရှီကျင်းပင်ရဲ့ zero မူဝါဒမှာအခုနိုင်ငံတဝန်းဖြေလျှော့မှုတွေဟာကြီးမားတဲ့ဖြေလျှော့မှုဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဂျာဗာချုံကရဲစခန်းတစ်ခုမှာအမျိုးသားတဦးဗိုလ်တူးနေကအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်ရတဖွဲ့ဝင်တဦးသေဆုံးပြီးလူခဏဦးတန်ရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါဟာမွတ်စလင်စစ်သွေးကြော်တွေရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုတွေနဲ့လက်တလောတိုက်ခိုက်မှုတစ်ခုဖြစ်နိုင်တယ်လို့လည်းတာဝန်ရှိသူတွေကအပြစ်တင်ထားပါတယ်။အစတနာအန်ညာယက်စခန်တဲ့ရတဖွဲ့ဝင်တွေဗိုလ်တူးနေနယ်ပိုင်းသားစီနေတဲ့အချိန်မှာဘုံးခွဲတိုက်ခိုက်ခဲ့သူကမော်တော်ဆိုင်ကနဲ့ဝင်လာပြီးတော့ဘုံးဖောက်ခွဲခဲ့တာလို့ဗန်နောက်မြို့ရဲမှူးအစရင်စီပါယွန်းကပြောပါတယ်ခင်ဗျာ။
သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဦးတင်မောင်တန်းတို့ပြောပြသွားတော့ပါခင်ဗျာ။ဗုဒ္ဓဟူးနေ့ညဘက် VOE ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုစတင်ထုတ်လွှင့်ပါမယ်။ပြီးခဲ့တဲ့နိုဝင်ဘာလ30ရက်နေ့ကတကုံတက္ကသိုလ်ကျောင်းသား9ဦးကိုစစ်ခုံရုံးကနေတေတံချမှတ်ခဲ့တယ်လို့ပဲ။မြောက်တကုံမြို့နယ်စစ်ခုံရုံးကနေလည်းနောက်ထပ်လူငယ်3ဦးကိုအဲ့ဒီနေ့မှာတေတံအဖြစ်ချမှတ်ခဲ့ပါရယ်။စွာချက်အပေါ်တရားရေးအရာခြေပခုခံခွင့်တွေမရရှိသလိုအခုချိန်ထိအကျဉ်းသားတဦးရဲ့အခွင့်အရေးလည်းတခုမှမရရှိဘူးလို့သိရပါတယ်။ဒီအကြောင်းကိုရန်ကုန်ကစက်သွေးမင်းမြန်ပြပို့ထားတာကိုမတ်စုမြတ်မွန်ကပြောပြမှာပါခင်ဗျာ
။ဆရာနာသိန်းဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်ကောင်စီကအကြမ်းဖက်ဖြိုခွင်းနှိမ်နင်းတာတွေလှုပ်လာပြီးတဲ့နောက်ပိုင်းရန်ကုန်တိုင်းမြောက်တကုံမြို့နယ်အုပ်ချုပ်ရေးမှုအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အဲ့ဒီလူငယ်၃ယောက်ဖမ်းဆီးတရားစွဲခံခဲ့ရတာပါ။ဒါပေမဲ့သူတို့ဟာရှေ့နေရှေ့ရက်နဲ့ခုခံလျှောက်ထားခွင့်မရပဲစစ်ခုံရုံးကနေတေတံအမိန့်ချခံခဲ့ရပါတယ်။တေတံချခံရတဲ့လူငယ်မိသားစုနဲ့နှိစက်သူတယောက်က VOA ကိုအခုလိုပြောပြပါဗျာ။ပမာတဲ့
ရရှိရတဲ့ခလို့ဒီမှာရှေ့နေခေါင်းဝင်ပေးရမယ်။ခုခုခုခံချေပါခွင့်ပေးရမယ်။တရားရုံးဆက်ဆက်နဲ့ဆိုင်ရလို့ထုတ်လို့ပြီးရှိတယ်။ဒါအဲ့လိုထုတ်လို့ဒီပါခုမှမပြရဘူးလေ။ကျွန်တော်ကရှေ့နေကမခေါင်းဝင်ပေးရတယ်။သူ့ကိုတေတံချလိုက်တယ်ဆိုပါပဲ။သိရတဲ့အခြေအနေဖြစ်တာပေါ့နော်။ဒီကိစ္စကြီးကတော့အဆင်မပြေတဲ့ကိစ္စပါ။
အဲ့ဒီလူငယ်၃ယောက်ကိုပုံမှန်905နဲ့အစောပိုင်းကတရားစွဲခဲ့တာပါ။အဲ့ဒီတော့ကတော့မိသားစုဝင်တချို့ကတရားခံပြတတ်တယ်တွေအနေနဲ့တရားရုံးမှာထွက်ဆိုခဲ့တာကြောင့်မိသားစုနဲ့သူတို့တွေးခွင့်ရခဲ့တာမျိုးရှိခဲ့ပါတယ်။ စစ်ခုံရုံးကနေလူတက်မှုနဲ့တရားဆွဲခဲ့ပြီးနောက်စစ်ခုံရုံးစစ်ဆေးစဉ်ကာလတလျှောက်လုံးမှာတော့မိသားစုတွေဘက်ကသူတို့နဲ့အဆက်အသွယ်မရခဲ့သလိုဆွဆွဲခံရသူတွေဘက်ကဘာတစ်ခုမှခုခံချေပါခွင့်မရှိဘူးလို့မိသားစုအတိုင်းဝိုင်းကပြောပါတယ်။တေးတန်ချမှတ်လိုက်တာကိုတော့မှမိသားစုကိုအတိပေးတာမဟုတ်ပဲမိသားစုကကိုယ်တိုင်စုံစမ်းသိရှိတာလို့ပြောပြပါတယ်။
သူတို့ကကြောက်ကြမလို့ကြာဟိုကိုဘကိုလိုက်ပြီးတော့စုံစမ်းရတာပေါ့လေကျွန်တော်ကအမေရိကန်တော့ဟိုတခြားတော့ကျွန်တော်တို့တခုခုနဲ့သိရအောင်စ조사ကြည့်နေရပါတော့조사ကြည့်နေချိန်မှာခြားသွားဆွဲချင်အောင်သိလိုက်တယ်ဆိုတော့အဲ့ဒီအချိန်မှာကျွန်တော်ကတခုအသိကိုရနေဆိုရင်တော်သေးတယ်
တည်တံချခံရသူတွေဟာတရားရုံးလှုပ်ထုံးလုံနေတွေအရာတရားရေးရဘက်ကပဲဖြစ်ဖြစ်မိသားစုဝင်တွေဘက်ကပဲဖြစ်ဖြစ်အယူခံတတ်တာအသနာခံစားတင်ပြတာမျိုးတွေလောက်ခွင့်ရှိတယ်လို့ဥပဒေမှာအတိအလင်းဖော်ပြထားပါတယ်ဒါပေမဲ့လက်ရှိအခြေအနေအရာမိသားစုဝင်တွေအနေနဲ့အခုလိုအသနာခံစားတင်ပြဖို့တော့အခက်အခဲတွေရှိနေပါတယ်
ကျွန်တော်တို့ဆိုတဲ့စုံစမ်းတဲ့တော့ယူကန်တင်တက်ဖို့လုပ်တော့ပါဘူး။ယူကန်ကျွန်တော်တို့ဒီစားသူဝင်တယ်။ဘာမှလုပ်လို့မရအောင်ဆိုရခြင်းလေးပဲကျွန်တော်ကလည်းကြည့်ရတယ်။တရားရေးတိုက်ဝိုင်းလည်းကြည့်ရတယ်။ဟိုသရက်ဆန်ကတော့အခုဖြစ်တဲ့ဖြစ်ချက်ကပါတယ်။ဒီကနေပေါင်းပြီးတော့တင်ထားတယ်ပေါ့နော်။သရက်ဆန်ကတင်နေဆိုရတဲ့ဟိုကျွန်တော်တို့ကဒီစာလိုက်ကလေးပို့ရတဲ့အချက်တော့ပဲ။ဒါပေမဲ့ကတော့ဟိုဘာဆက်လို့လုပ်ရမှာမသိရခြင်းလေးပေါ့နော်။စာလိုက်ကပို့ရဆိုတော့ရောက်လာပြောင်းလာကျွန်တော်မသိကြဘူး။
မိသားစုဝင်တွေဘက်ကတော့ခုလိုစစ်ခုံရုံးကတေးတန်ချတဲ့အမှုတွေမှာဘာကိုမှမျှော်လင့်အားကိုးစရာမရှိဘူးလို့ပြောကြပါတယ်။စိုးသွားတဲ့လူငယ်တွေမဟုတ်ပဲပရာဟိတလုပ်ငန်းတွေမှာစိတ်ဝင်စားကူညီဆောင်ရွက်ခဲ့တဲ့လူငယ်တွေဖြစ်တာကြောင့်ဒီအမှုမှာနိုင်ငံတကာအကူအညီပေးဖို့တောင်းဆိုခြင်းနဲ့လို့တေးတန်ချခံရသူလူငယ်တွေရဲ့ဆွေမျိုးသားချင်းတွေကခုလိုပြောပါတယ်။
တို့တင်ရည်ဖြစ်တယ်တို့တင်ရည်ဖြစ်စင်ပေါ့လေဒီတန်းကြရဆိုတာကဟုတ်ဘူးတို့ပါပဲဟိုဘဒုမဆိုတော့တော့အဆင်မပြေတဲ့အရာကြီးပေါ့လေတင်းခုနဲ့ပြတဲ့မမြောက်ဘူးလို့ကျွန်တော်ကယူဆတယ်ကျွန်တော်ကတရားကြီးကိုတရားဟိုခုံကိုလည်းမရောက်မရောက်ဘူးလေဒီလည်းမပြရတဲ့ခါကျတော့ဘာလို့ဖြစ်လို့ဘာလို့ဖြစ်တာမလဲမသိရခါဒီအဖြစ်ကိုကျွန်တော်ကလက်ခံဖို့ကျွန်တော်ခက်ခဲရတယ်ကျွန်တော်ကဆိုးဆိုးတန်းနေတဲ့လူတွေပုံပြာဟိုတို့ကလည်းဟိုရတော့ surprise တာလောကနဲ့လုပ်တယ်နေပါမလေးတွေတို့ကတော့ကောင်းကောင်းကိုကိုစီမကိုလုပ်ပြီးဟိုခလေးလေးတော့အဲ့လိုမျိုးရောအဲ့လိုမျိုးချမှတ်တဲ့ခါကျတော့မခတိမခတာဆိုတော့ဘလို့ကြောက်မသေးဘူးလို့ဒီကတည်းကပြတဲ့နေရာကလည်းခွေတောင်းနေပြီးတော့ဒါကိုရတဲ့ရပြီမဟုတ်ဘူးလားနောက်ဆက်မဖြစ်ဘူးခင်ဗျာဒီလိုဖြစ်လို့ကျွန်တော်တခုခုတော့လုံမှာဖြစ်တော့မယ်လို့ပြောချင်တယ်
စစ်ခုံရုံးကတေးတန်ချခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ကြေညာတာမျိုးမရှိသေးပါဘူးအဲဒီလူငယ်၃ဦးအပြင်တေးတန်ချမှတ်ခံထားရတဲ့တကုံတက္ကသိုလ်ကျောင်းသား9ဦးကိုမကြခင်တေးတန်ကွက်မြက်မယ်လို့သတင်းတွေပြန့်နေပါတယ်ဒါပေမဲ့ဥပဒေအရဆိုရင်တော့ရပ်ပေါင်း30အတွင်းတရားရုံးချုပ်မှာအယူခံခွင့်ရှိသလိုနောက်တစ်ဆင့်နိုင်ငံတော်အကြီးအကဲကိုလည်းအယူခံခွင့်ရှိပါသေးတယ်လုံထုံးလုံနည်းတွေအရဆိုရင်တော့အဲ့ဒီအစ်စ်တွေမှာပယ်ခံရပြီးမှတေးတန်စီရင်ဖို့အခြေဥစည်းကစီစဉ်ရတာဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့နိုဗ ెంబ ာ30ရက်ထုတ်ပြန်ချက်အရ2021စစ်တပ်အာဏာသိမ်းချိန်ကနေ2022နိုဗ ెంబర్ 30အထိနိုင်ငံတဝန်းဖမ်းဆီးခံရသူစုစုပေါင်း 18,000 နီးပါးရှိခဲ့ပြီးတော့အဲ့ဒီထဲက 14,000 နီးပါးအကျဉ်းထောင်အသီးသီးမှအကျဉ်းချခံထားရပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တည်တံ့ချမှတ်ခံထားရသူ130ကျော်ရှိတယ်လို့ကုလသမဂ္ဂကလည်းထုတ်ပြန်ထားပါတယ်အခုနှစ်ဇူလိုင်လအတွင်းကတော့ထင်ရှားတဲ့ဒီမိုကရေစီရေလှုပ်ရှားသူကိုဂျင်မီနဲ့ကိုစရာတော်အပါအဝင်၄ဦးကိုစစ်ကောင်စီကကြိုးပေးကွပ်မျက်ခဲ့တာကြောင့်နိုင်ငံတကာကစစ်ကောင်စီအပေါ်ပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်ခဲ့ကြပါတယ
်။ဒါကတော့နိုဗ ెంబర్ လ30ရက်နေ့တုန်းကမြောက်ဒဂုံစစ်ခုံရုံးကနေပြီးတော့တည်တံ့ချမှတ်ခဲ့တဲ့လူငယ်၃ဦးနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်ကိုတင်ပြခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့ကချင်ပြည်နယ်နဲ့ကရင်နီဘက်ကတိုက်ပွဲတွေအကြောင်းကိုပြောပြပါဦးမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်လုံခင်းကျေးရွာအုပ်စုမှာ၃ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေတာကြောင့်အနည်းဆုံးကျေးရွာ၄ရွာလောက်ကပြည်သူတွေဟာနေရာဆွန့်ခွာတိမ်းရှောင်နေကြရပါတယ်။လက်နက်ကြီးကြီးတွေလူနေကျေးရွာတွေအတွင်းကြောက်ခဲ့ရတဲ့ရှိတာကြောင့်အခုလိုတိမ်းရှောင်နေကြရတာကိုဒေသခံတွေကပြောဆိုပါတယ်။ရန်ကုန်ကလာတဲ့ဖားကန့်ဒေသတိုက်ပွဲအခြေအနေကိုတော့ကိုဝင်းခန့်မောင်ကပြောပြမှာပါ
။ဖားကန့်မြို့နယ်လုံခင်းကျေးရွာအုပ်စုမော်ပုံကျေးရွာဘက်မှာအခုဒီဇင်ဘာ5ရက်နေ့ကစတင်ပြီးစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲဖြစ်ပွားနေတာပါ။ဒီဇင်ဘာ6ရက်နေ့ညနေပိုင်းမှာနောက်တစ်ချိန်တိုက်ပွဲဖြစ်ပွားနေတာဒီနေ့9ရက်နေ့ဗုဒ္ဓဟူးနေ့မနက်ပိုင်းထိဖြစ်ခဲ့ပါတယ်။လက်တလောတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုလုံကင်းဒေတာကန်တို့က VOE ကိုအခုလိုပြောပါတယ်
။ကောင်းရက်လိုက်တော့ရှိပြီနေ့တိုင်းပေါ့နော်။အာဒီလုံကင်းဘက်မှာတော့ညာတိုင်းကိုဖြစ်ဖြစ်နေသမျိုးရှိတယ်။ဒီမော်စီတာထိပ်ကတာဝါတိုင်းအဲ့ဒီမှာလည်းဒီခမှုတွေရှိတယ်။ပြီးလည်းဒီဒီဟာကုန်းကနေတဲ့အမြောက်နဲ့ဆန်ခါဘက်ကပေါ့နော်။ဆန်ခါမတင်ဘူးလား။အဲ့ဒါကိုဖြစ်တာရှိတယ်။မင်းရဲ့လည်းမိုးလင်းတော့အုံးတောက်ကိုအိုးဒုံးကနေတိုင်းနေဝီကနေကျမတို့အိမ်ခေါင်းမိုးပေါ်ကနေတဲ့အဲ့လိုမျိုးကြည့်ကြွားတဲ့ခါကျတော့တောက်နဲ့နေကြတာပေါ့အလုံးကျမတို့ဒီရောင်းနေတယ်ဒီမှာ และนั่นจีจีฮะเจียวอัดเป็นเจ้าอยากได้เจ้าเดี๋ยวถ้าเกิดในเต็งเช้าในเช้าเลยคุณรู้เสร็จเปล่าวะเลยอ๋อมาลงมาปะเนาะเอ็นดูเป็นยังเดินมาดูสังขารเดินมาดูจุดยาเดินมาดูไอ้เดินมาดูจ้าละไม่เป็นยังไอ้มาเลยโมบุเดินมาเลยไปตัวชิคกี้พายไอ้จุดยาเลยสังขารเลยไอ้เดินมาเลยจุดยาเลยลุจิยาเลยแต่เมื่อวานนี้ไอ้โมบุเดินมา
มองฉันได้ก็ดีแล้วตรงนี้ช่วยคนจ้าดีไหมไม่เอาเราอ้าวเราไอ้ฟังฟังก็ยอมไม่เป็นไงยอมจุดยาก็ดีอ๋อจุดจุดยาบอกเนาะอะไรเนาะช่วยคนจ้าดียังคนจ้าดีไอ้ยามนี้เนี่ยดีไหนเราเพียงเนาะตัวยังก็มีแต่เดียวแล้วนั่นจีจีกางที่เราเตะส่งยังเปลี่ยนไปไหมที่ชาติจูเจดอมไม่อยากได้บ่าวลงเงินเดียวกันเราดูการอ่ะ
เจ้าอยากด้วยแล้วนั่นจีจีเจ้าอยากปอกไว้ละสิบไปไหมที่ใครไม่สิแกเจ้าอะคุณรู้เปล่าวะเนี่ยว่าเราเป็นเจ้าตัวจะเอามาเจ้าอย่างตั้งค่าปุ่นยังจะมาอย่างนู้นที่มันก็ยังที่ว่าเราตัดสินใจนู้นมาสิแต่ลุงนี่นั่นจะมาอีกแต่เนี่ยจีนั่นน่ะมันจีนจ้าละนั่นลุงจ้าละลุงจะลงมาคุยละเว้ยมันลุงที่ใครเราไม่ใช่พากันมีโอกาสดูการอ่ะ
แต่เพื่อจะเอาเสียตาที่ไอ้เตี้ยส่งเนี่ยจะได้มาจ้าที่อาบิเม่เสกเอาสิจ้าเนี่ยดูพันสี่ข้อสองตัวเลยลู่ตงเสียเปลี่ยนเลนลุ่นหลาจ้าเปลี่ยวไปเลยมันยังอะไรเลยนายเจ้าเนี่ยสอบพิจารณาลงไปยังตัดที่ใครจะรอมาที่อาบิเม่ตัวขอตัวอะไรอย่างตงเสียอย่างลู่จะเลือกอะไรโอ้แล้วเจ้าได้มาขอตัวอะไรเนี่ยก็พิจารณาลู่เนี่ยด้วยแล้วนายจีจีจ้าราชีเจ้าเนี่ยลู่ที่ไอ้ไม่ใช่เจ้าตัวก็เปลี่ยวไปเลยแต่เพื่อเจ้า เต็งเช้าในดูเรื่องฮะลงเงินสังขารสาเรจีวารีมาเต็งเช้าเนี่ยราชีปีลูซี่ที่จารมตียาดีเจ้าเดียดากันนี่ก็เปลี่ยวไปเลยเอาตัววันนั้นสัตว์ตัวนี้ก็เกี่ยงไอ้ตั้มหาโก้เนมีพิเตอันนั้นไปว่ากูสิ่งสิ่งก็ปงเจ้าได้ใครปีนเอาพากันที่ดามาสีปูมูเตมาลาเจ้าเดียดากันนี่ก็เปลี่ยวจาวไปเอาตัววันนั้นสัตว์ตัวนี้ก็อันนั้นไปว่าเนี่ยเจ้าได้ใครหูมาเกี่ยงไอ้สิบเอ็ดยาชีวีก็เชนุปีนยาชีวีเปล่าเว้ยลูเช้าเสียเจ้าเต็งส่งบ ော့ဒီတိုက်ခိုက်မှုအတွင်းမှာ KIA တပ်မဟာမှုအပါအဝင် KIA တပ်ဖွဲ့ဝင်တွေနဲ့ PDF တွေကတေဆုံးခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ
်ဒါကတော့ကချင်ပြည်နယ်ဖားကန့်ဒေသဘက်ကတိုက်ပွဲတွေအကြောင်းကိုကိုဝင်းခန့်ပေါင်းပြောပြခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့ကရင်နီဘက်ကအခြေအနေတွေကိုပြောပြပါောင်းမယ်ကရပြည်နယ်ဒေသအခေါ်ကရင်နီဒီမော့ဆိုမြို့နယ်အတွင်းတိုက်ပွဲတွေဒီကနေ့မှလည်း၈ရက်နေ့မြောက်အဖြစ်ဆက်လက်ဖြစ်ပွားပါတယ်လက်နဲ့ကြီးတန်နေနေစဉ်နဲ့အမျှကြားနေရတာကြောင့်ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ဒီကြောင့်ရန်ကုန်ကပြေးပို့ထားတဲ့သတင်းကိုတော့မတ်စုမုံကပြောပြမှာပါခင
်ဗျာခရီးပြည်နယ်ဒေသခေါ်ကရင်နီပြည်နယ်ဒမောဆိုးမြို့နယ်တခွင်မှာတော့နိုဝင်ဘာလ30ရက်နေ့ကနေစပြီးစစ်ကောင်စီတပ်တွေဘက်ကစစ်စင်ရေးတွေလုပ်နေရကနေရက်ဆက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒမောဆိုးမြို့နယ်ကုန်းသာရွာစစ်ဘေးရှောင်ပြည်သူတို့ကပြောပြပါတယ်
နေတိုင်းလိုလိုတော့တနေရာမတနေရာတော့ဖြစ်နေကြတာဒီနေ့နဲ့ဒီမော့ဆိုနဲ့ခက်လန်လန်သုံးမှန်ကွာလာမှတိုက်ပွဲဖြစ်ကြတာဟုတ်တယ်။လက်နဲ့ကြီးရတော့မစားလိုက်ရဆိုတာရှိလို့မရှိဘူးကြဟောတကယ်တကယ်တော့ဒီနေ့ဆိုင်တုံးဖြစ်တယ်ရတော့ပြန်တော့မစားလေနောက်ပါဖိုင်ဖိုင်မမရဲ့အဲ့လိုမျိုးဖြစ်တယ်လို့ရှိရကြဟောနေ့တိုင်းတော့လည်းအလားတော့ဟုတ
်ဒီမော့ဆိုမြို့နယ်ပူဖားကျေးရွာတဝိုက်မှာလည်းဒီကနေ့မနက်ပိုင်းကတိုက်ပွဲပြန်ဖြစ်တယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ခံတဦးက VOA ကိုပြောပါတယ်အရင်ရက်တွေကတည်းကနှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့နေရာတွေဖြစ်ပါတယ်
။ပူဖားဖြစ်လာမှကုန်းတာဖြစ်တာပြန်ဖြစ်တယ်။သတင်းကြားရတာပေါ့နော်။ဒီအသေးစိတ်တော့မသိရသေးဘူးကွာ။ပြန်ပြီးတော့ခုစီပြန်ဆင်တယ်လို့အဲ့လိုမျိုးတော့ကျွန်တော်ရှားရတယ်။ဟုတ်ကဲ့ဆက်သွားကြည့်တော့ပြင်းနေပေါ့နော်။ပြင်းနာနေနာပြီးတော့ဒီမနေ့ညမှတော့ပြန်တဲ့ဟိုပြန်ဖြစ်တယ်ပေါ့နော်။ဒီမနေ့လည်းဟိုပြန်ဖြစ်တာပေါ့။ဒီအပါတော့တပတ်ဝန်းကျင်တော့ရှိပြီပေါ့နော်။
လက်တလောဒီမော့ဆိုးမြို့နယ်အတွင်းကအခြေအနေတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးလက်ရှိတိုက်ပွဲဖြစ်နေတဲ့ပူဖားရွာနဲ့ပတ်ဝန်းကျင်ကျေးရွာတွေကပိတ်မိနေတဲ့ဒေသခံပြည်သူတွေကိုဘေးလွရာကိုပြောင်းရွှေ့နေတယ်လို့ဒီမော့ဆိုးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ခံကပြောပါတယ်ကရင်ပြည်နယ်ဒီမော့ဆိုးမြို့နယ်နဲ့ရှမ်းပြည်နယ်နယ်စပ်မိုးပြဲဒေသကအခုရက်ပိုင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေကလည်းပို့ပြီးတော့မှတိုးများလာနေပါတယ်ရှင
်ဒါကတော့ကရပြည်နယ်ဒီမော့ဆိုးဘက်ကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့ထားတဲ့သတင်းကိုမတ်စုမတ်မွန်ပြောပြသွားတာပါမကြမီပဲကျွန်တော်တို့ရိုဟင်ဂျာလှေစည်းပြေးဒုက္ခသည်တွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုထုတ်လွှင့်ပါအောင်မယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့ သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ကလောက်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။တရရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာ
VO ရဲ့ဗုဒ္ဓနဲ့ညာဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပါအောင်မယ်ထိုင်းနိုင်ငံတောင်ပိုင်းဖူးခတ်တဲ့အနည်းဆုံးပင်လယ်ပြင်မှာဘင်္ဂလားဒေ့ရှ်ဒုက္ခတဲ့စခန်းကရိုဟင်ဂျာ200ကျော်လောက်လိုက်ပါလာတဲ့ဆက်လီဒဇင်းပြက်လို့ထိုင်းအာဏာပိုင်တွေကယ်ဆယ်ကူညီခဲ့ရပါတယ်လိုက်ပါလာသူတွေမှာအစာရေစာပြတ်လပ်ပြီးထိုင်းအခြေစိုက်ရိုဟင်ဂျာအဖွဲ့တစ်ခုကိုအကူအညီတောင်းခံလာရကနေထိုင်းတာဝန်ရှိသူတွေကိုဆက်သွယ်အကြောင်းကြားပေးခဲ့တာလို့သိရပါတယ်ဆက်လီပေါ်မှာအစာရေစာပြတ်လပ်ပြီးသေဆုံးသူ18ဦးထက်မနည်းရှိတယ်လို့လည်းသိရပါတယ်ဒီသတင်းကိုစုံစမ်းထားတဲ့ VOA သတင်းတောက်မှအေးအေးမှကပြောပြမှာပ
ါဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာအမျိုးသမီးနဲ့ကလေးငယ်အများစုအပါအဝင်လူ100ကျော်လိုက်ပါလာတဲ့လေဟာပြီးခဲ့တဲ့နိုဝင်ဘာလကတည်းကထွက်ခွာလာတာဖြစ်ပြီးပင်လယ်ပြင်တွင်းမှာလွင့်မျောနေတာရဲ့တော်ကြပြီလို့ဆိုပါရတယ်။အဲ့ဒီနောက်လေပေါ်မှာပါလာတဲ့သူတွေဟာပင်လယ်ပြင်ထဲမှာအစာရေစာပြက်လက်မှုနဲ့ရင်ဆိုင်နေရတာကြောင့်ကနဦးသတင်းတွေအရလေပေါ်ပါလာသူ18ဦးသေဆုံးခဲ့ကြောင်းနောက်ပိုင်းမှာလည်းဒီတက်မကသေဆုံးတယ်လို့သိရကြောင်းရိုဟင်ဂျာထိုင်းလန်အဖွဲ့ရဲ့ဥက္ကဋ္ဌနိုင်ဆာယစ်အာလီကအခုလိုပြောပါရတယ်။အဲ
ကျွန်တော်မနေ့ကဘင်္ဂလားဒေ့ရှ်ကနေဖုန်းဆက်လာတယ်။အဲသူကမျိုးတွေကဒီမှာပေါ့ကျွန်တော်ဇာတိဖုန်းဆက်လာမှာကျွန်တော်ပြောတယ်ဒီလူတွေကမလဲထိုင်းကိုရောက်ပြီးစားကြရမရှိဘူးနောက်ပြီးဆက်လက်ပြတ်တယ်နောက်ပြီးရေတွေပါတော့မရှိဘူးလူတွေပြေးနေပြီးတော့များတယ်ထိုင်းနေမှာရှိရင်သူတို့ကလည်းကွန်လိုလိုက်တာဆိုပြီးတော့ကျွန်တော်ဆီမှာဖုန်းဆက်လာတယ်မန္တလေးချင်းနယ်တော့ဒီဇွန်လဖုန်းဆက်လို့ပြောပါလို့ဆိုတဲ့တင်ကြတယ်ပမာတမချစ်ချစ်မနေ့ကမနေ့တရားနဲ့တမန်ကြီးကလည်းတမန်ကြီးကလည်းတည်လာတယ်သူကမျိုးစရာနေတုံးတက်တုံးစလဲရှိပြီတဲ့ပြည်တာ
တိစုံမှုအရေးအတွက်နဲ့ပတ်သက်လို့တော့အတိအကျမသိရသေးပါဘူးအကူကြီးပေးရေးအဖွဲ့တွေကတော့ဆက်တွယ်ဆောင်ရွက်နေပြီလို့လဲဆိုပါတယ်ဒါပေမဲ့အဲ့ဒီပင်လယ်ပြင်မှာရှိတဲ့သူတွေရှိတဲ့နေရာကိုအကူကြီးပေးနေသူတွေရောက်ရှိသွားပြီဆိုတဲ့သတင်းတွေတော့မရသေးပါဘူးသူတို့တွေဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကနေဘယ်နိုင်ငံရောက်ဆိုပြီးထွက်လာကြပုံရတယ်လို့လဲပြောပါတယ်
သူကတော့ကျွန်တော်ဆိုတာသူကဒုက္ခစံနေတယ်ဆိုတာဘယ်ဘက်ကနေတော့ရှိနေတော့သူကဟိုဒီမရှိဘူးလေအဲတော့မှဆိုတာမရှိဘူးဘယ်နှမြဆိုရောက်ပြီဆိုတာသူတော့ကြွရှိနေတော့အဲ့လိုပါသူတော့သဘောတရားတော့
ထိုင်းသတင်းတွေမှာဖော်ပြတာကတော့ထိုင်းနိုင်ငံ UNHCR နဲ့ဖူးခက်ဒေတာအနာပိုင်တွေကလေစီးပြေးရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့ညှိနှိုင်းဆောင်ရွက်မှုတွေလုပ်နေတယ်လို့လည်းဆိုပါတယ်အခုဆိုရင်ပင်လယ်ပြင်ထဲမှာရိုဟင်ဂျာဒုက္ခသည်တွေမျောနေတာ10ရက်ကျော်ကြာပြီဖြစ်ကြောင်းဒီဇင်ဘာလ6ရက်နေ့ကတော့ကလေးနှစ်ဦးအမျိုးသမီးနှစ်ဦးအစာရေစာပြတ်ပြီးထပ်မံသေဆုံးသွားကြောင်းလီဘော်ကလူ60လောက်ဟာလည်းအာရုံကုန်ခန်းနေပြီးဖျားနာမှုတွေဖြစ်နေတယ်လို့ဆိုပါတယ်ထိုင်းနိုင်ငံရဲ့ပင်လယ်ပြင်မှာအခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေမကြာခဏဖမ်းမိနေပြီးတချို့လည်းရာသီဥတုဆိုပြီးပင်လယ်ပြင်တွင်လေမောက်သေဆုံးတဲ့ဖြစ်ရပ်တွေလည်းမကြာခဏဖြစ်ပေါ်နေပါတယ်ရှင်
ဒါကတော့လေစီးပြေးရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့အမအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ CEO ရဲ့ဗုဒ္ဓဦးညဘက်အတန်းနဲ့စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအေးသုံးသက်ချက်လူလူနဲ့ဂျမ်းမာရေးအားကစားအစီအစဉ်စတာတွေကိုဆက်လက်ထုတ်လွှင့်ပေးအောင်မှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါရခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bin Jo Ru Channel 101ဒါမှမဟုတ် Thaicom 6 Jo Ru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Jo Ru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာ ဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုစီတည်င်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗုဒ္ဓနေ့ညဘက်အတန်လွင့်အစီအစဉ်ဒီကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမာရေးသုံးသပ်ချက်လူလူနဲ့ချမ်းမာရေးအားကစားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါအဲ့ဒီလိုအပတ်စဉ်ကဏ္ဍတွေမထုတ်လွှင့်မီမှာသတင်းပေးပို့ချက်တပုတ်ကိုထပ်မံထုတ်လွှင့်ပါအောင်မယ်မြန်မာစစ်တပ်နယ်မြေရှင်းလင်းခဲ့တဲ့စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာနေအိမ်900ကျော်မီးလောင်ဆုံးရှုံးခဲ့ပြီးမီးပေးသင့်ခဲ့တဲ့ဒေသမှာအရေးပေါ်အကူအညီတွေလိုအပ်နေပါတယ်မီးပေးသင့်ဒေသခံတွေဟာလက်ရှိတောတောင်တွေထဲမှာနေထိုင်နေရပြီးစစ်ကောင်စီနောက်ထပ်နယ်မြေရှင်းလင်းရေးလှုပ်လာမှာကိုစိုးရိမ်နေပါတယ်ခင်ဦးမြို့စစ်ပေးထုတ်ခတ်တယ်တွေရဲ့အခြေအနေရန်ကုန်ကစုံစမ်းမေးမြန်းပေးပို့ထားတာကိုကိုသားညုံကပြောပြမှာပါ
စကိုင်းတိုင်းခင်ဦးမြို့နယ်တွေကကြေးရွာတွေကိုမြမစစ်တပ်ကပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကနေပြီးတော့28ရက်နေ့ထိဆဲကြော်ကြာနေမြေရှင်းလင်းရေးလုပ်ခဲ့တာပါနေမြေရှင်းလင်းမှုအတွင်းမှာကြေးရွာ12ရွာကနေအိမ်989လုံးမီးလောင်ကျွမ်းခဲ့ရပါတယ်မြမစစ်ကောင်စီတပ်တွေပြန်ထွက်သွားတဲ့နောက်ဒေသခံတွေကြေးရွာတွေကိုပြန်လည်ဝင်ရောက်ချိန်မှာတော့နေအိမ်တွေဟာမီးလောင်ကျွမ်းထားတဲ့မြေကွက်လက်တွေပဲဖြစ်နေပါတယ်အခုလိုမျိုးနေအိမ်တွေမီးလောင်ဆုံးရှုံးခဲ့ရတဲ့အတွက်ခင်ဦးမြို့ကြေးရွာကဒေသခံတွေဟာအရေးပေါ်အကူအညီတွေအထူးလိုအပ်နေတယ်လို့ကူညီပေးနေသူတူကပြောပါတယ်
ဒီကြောင်ရင်းမီးပြင်းအိုးမဲ့အိမ်နဲ့ဖြစ်ခဲ့ရတဲ့ဒီဒီကတော့လုံးလုံးစေကျွန်တော်တို့ဒီရွာလုံးပြုတ်မီးပါမီးချုပ်ခံရတဲ့ရွာတွေရှိတဲ့အတွက်တချို့ရွာတွေဆိုရင်ကျွန်တော်တို့ကိုဒီကိုထားလဲကျွန်တော်တို့မီးအိမ်တဲလေးတွေလည်းမတောင့်နိုင်သေးဘူးပေါ့အဲလုံးလုံးစေကတော့ဒါကျွန်တော်တို့ဟိုယာကြီးတဲလေးတွေသဘောမျိုးနေထိုင်ဖို့ရအောက်ဥကလေးတွေဒီလိုအိမ်လေးတွေမှာစောက်ပြီးနိုင်နေဆိုရင်တော့ဒါသင်္ကြန်တာပေါ့ပါတော့ဆိုတော့ဒီနေပြည်တော်ရဲ့ခုလောလောဆယ်ကစားကြရရဲ့အဓိကလိုအပ်တာပေါ့စားတာကုန်တဲ့နေပြည်တော်ကတော့အရေးကြီးတဲ့ပေါ့နော
်စစ်ကောင်စီတပ်ကကြေးရွာတွေကိုဝင်ရောက်မီးရှို့လို့ထွက်ပြေးစင်မှာလဲထွက်ပြေးတဲ့ကြေးရွာသားတွေကိုလိုက်လံပစ်ခတ်ခဲ့တယ်လို့ကြေးရွာသားတွေကပြောကြပါတယ်အခုတော့ကြေးရွာထဲမှာနေစရာအိမ်လည်းမရှိကြတော့လို့တောတောင်တွေထဲမှာနေကြရတယ်လို့ဒေသခံတွေကပြောပါတယ
်အင်ဂျီယာ20လောက်ရှိရပြားရွာထဲမှာကြံရက်တာကအကုန်လုံး18အိမ်ပဲကြံရက်တာပြအခုကတော့ဒေါ်ရဒီကိုဆိုင်ရဆိုင်ရဒေါ်ရတဲ့လူတွေမှလည်းနေကြတယ်။ကိုညာကသုံးပြီးတော့ဝါးတွေကိုပြန်ယူပြီးတော့ဒီမိရှုပ်လောင်ပြီးတော့သွတ်တွေကိုဆန်စီယိုစစ်ကြတယ်။အဲ့လိုအကာအဖြစ်ပေါ့။ကြားရပြီးတော့အခုကတော့အပေါ်ကဆရွတ်ရကြလေပေါ်တော့မှဆိုတော့ဆရွတ်ခြံထားတယ်
။စစ်ကောင်စီတပ်တွေရောကထွက်သွားပြီမဲ့အနီးနားမှာတက်ဆွဲထားတာကြောင့်နောက်ထပ်နေမြေရှင်းလင်းရေးတွေလှုပ်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေပါတယ်။
တို့နားမပြန်ပြန်လာမှာဟိုဆိုရင်လည်းအဲ့ဒီတက်ဆွဲထားတဲ့ရွာတော့အဲ့ဒါနဲ့ကဘလောက်ကမဝေးဘူးလေလက်တက်ကမဆိုတော့သူတို့ရှိနေတဲ့ရွာရွာမှာပြည်ပြည်ကြောင်ဒီမှာမနေရကြဘူးတို့ကသူတို့ကိုဘာမှမပြန်ပြီးတော့ခုလာမရမှမရှိတဲ့အတွက်ကဆိုရင်ရတာပါ
ခင်ဦးမြို့နယ်တွင်းမြမစစ်တပ်ကနေမြေရှင်းလင်းတဲ့ဒီဆဲကြော်ကလာအတွင်းမှာအရက်သား73ဦးတည်ဆုံးခဲ့ပြီးတော့မိရှုခံထားတဲ့အထဲကက်သလစ်ဂိုင်းချုပ်ကာဒီနယ်ချားစ်မာဘူမွေးဖွားရာမုံလှကြီးရွာလေနေတရာကျော်မီးလောင်ကျွမ်းခဲ့ရပြီးတော့ကာဒီနယ်ချားစ်မွန်ဘူလှူထမ်းထားတဲ့ကြီးရွာဆက်တင်ကျောင်းလေးမီးလောင်ဆုံးရှုံးခဲ့ပါတယ်။ခင်ဦးမြို့နယ်တဲကကြီးရွာနေနေမီးလောင်လာတဲ့ပတ်သက်ပြီးတော့စစ်ကောင်စီကတော့သတင်းထုတ်ပြန်တာမရှိပါဘူး။ဒါပေမဲ့2022ခုနှစ်အတွင်းစကိုင်းတိုင်းတဲမှာ KIA နဲ့ PDF တပ်ဖွဲ့တွေမီးရှို့လို့နေ248လုံးမီးလောင်ကျွမ်းခဲ့တယ်ဆိုပြီးတော့သတင်းတော့ထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့စကိုင်းတိုင်းခင်ဦးမြို့နယ်မှာကြေးရွာတွေမိရှုခံရတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုသားညုံပြောပြသွားတာပါဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထပ်တင်ထုတ်လွှင့်မှာတော့မယ်ပထမဦးဆုံးအနေနဲ့ဒေါက်တာတန်းစောတင်ပြတဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ပြပါမယ်ဒီတစ်ပတ်အတွက်လေဖြာယောဂအတွက်ရလတ်ကောင်းမွန်တဲ့ဆေးသွင်းကုသတဲ့နည်းလမ်းအကြောင်းတွေကိုပြောပြထားပါတယ်ခင်ဗျာ
နှလုံးသွေးကြောဆိုင်ရာယောဂါတွေနဲ့ဦးနှောက်သွေးကြောဆိုင်ရာယောဂါတွေအတွက်ကုသမှုနည်းလမ်းတွေဟာခေတ်နဲ့အညီတိုးတက်ပြောင်းလဲလာနေတာပါမြန်မာနိုင်ငံမှာပုဂ္ဂလိကဆေးရုံတစ်ခုဖြစ်တဲ့အာရှတဝင်းဆေးရုံမှာလည်းနှလုံးသွေးကြောဆိုင်ရာယောဂါတွေနဲ့ဦးနှောက်သွေးကြောဆိုင်ရာယောဂါတွေအတွက်ကုသမှုနည်းလမ်းတွေကိုခေတ်နဲ့အညီတိုးတက်ကောင်းမွန်နေအောင်ဆင်ဆက်မပြတ်ကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့အာရှတဝင်းဆေးရုံမှာ CEO ဖြစ်သူဒေါက်တာဦးကျော်စင်တန်းကအခုလိုပြောပါတယ
်ဆရာတို့ဗောနော်အာရှတဝင်းအနေနဲ့ကတော့တော့လူနာတွေကိုဒီပုဂ္ဂလိကဆေးရုံပဲမဲ့လဲဒါကျဆရာတို့တွေကနိုင်ငံတော်ကိုအကျိုးပြုနိုင်တဲ့တဖက်တလန်နေပြီးတော့အကျိုးပြုနိုင်မှုအတွက်ပေါ့နော်ကျွန်တော်ပလနဲ့အတရှင်ပြီးတော့ဖွင့်ထားတဲ့ဆေးရုံဘယ်လိုပဲဆရာတို့မြန်မာဗီဒီယိုရပေါ့အသက်မှတ် ဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟိုဟ nasty, luna beauty, no, xiang yu, training bee de, protocol yi are, you know, xiang yi ne, chin yi ne, mi are, siri, suzong are, alo, akolong yi nine bee doma, now, the tosakoma, sadua nang alo, xiang yu tana, we shall keep by it, generally, no, di hao, dunu yare, nitari, piercing bee babi, alo, so nang alo, so on yu, tamaro yi pinya chin yi, last sibio, very pibi, so yu, sadu yu, sabido, no, ແລະຊິນີ້ໄປပါတယ်ອ້າຍປີແລະສາໄປອູ້ເທດີສ່ວນຍໍຊາມະມາອູ້ສ່ວນຍໍລຸນາບ້ອງ63ຍາລောက်ສາລຸປင်းຜິດပါတယ်ອະທຸທິພິນ2023ມາສັກຄົນຍາລောက်ສາລຸປင်းຜິດပါတယ်ໂຕອອກກ້ານກໍຮໍ 100%
ຫາແຕ່ອັນນີ້ເລີຍລົງນີ້ຈັດວ່າລີພັດຍົກອາດແຕ່ຊິຕິນກູຕາແລະນີ້ແລນຕິດທຸກຊິລະບີ້ລູທີ່ຍາລະຈັ່ງລີພັດລຸນາໄລກໍອັດແກລູຍ້ານໄນມາລະບາລູເມຈິແດຄາດໍຕາອູ້ຈໍເຊນຕັ້ງກາກູລູຊິນປຽວ່າແລະຈໍລູດີລີພັດແຕ່ຫາມາຫນຶ່ງມືຊິແດບໍເນາະອາຈານອາພິນບໍເນາະຈໍລູອາຕື້ຍໍປောက်ກາຍະຕື້ຍໍເປິດກາເນາະຈໍລູຕື້ຍໍປောက်ແດສຸຍິນຊິເນາະຈໍລູອາດີຊີ້ໂອ
no? Lu yu sa lu shen, sa lu ATP yu tuen ne bo. Tuen ne ka ma sa lu ya, ma tuen ge ma sa lu ya ni zon, liya wu tuen din la, su re, sa lu che le bong miya zo anna HSS school lu kore. Kaba jama ye pata, ayy school yu sa lu tue ya ba re, lu nao santa ya ba re, nabro tui yi di, Piri, the Kogan Piri Siaba, Nolo City Yayabari, or Adari Alon Sibio, Nabdo, Don't Be Bongi, Chiari, SPU, Duri, Dangari, Naloni, the Sab, Ado, Alonwani, Bido, Una Biodubo, KB, same BB, Sulan Sadua, no, DCU, do your body wing it, no, do your body wing it, do the Matare, those one, no, to say Nune, Sadua Sabio, a Josie Dreama. Ado, any new Dreno Shin, Lina, where do my Dreno Shin, Unaria, no, Tomune. Rasadi, Alkan look for a book, no? Alkan Yari look, Rasadi, you are pitted to it. Tanguya, some mouse, and Tanguya Guzan Alama. No, Sadi, we keep your seas today, oh no, we do pain, we keep your seas who sat don't move. Tabarani, your, the usual name, saluted Lucia Diabari. Eh, great, Salalina Guatima, doing a juicy day today, the usual name, Tamadia, Saluale, no? Probably your Lunario, Lina Guatin, the Guden Awa, no? Sapi.
สาผิดเนี่ยเชียงลีเนี่ยเดี๋ยวมาลาตินเนี่ยรู้สึกว่าจําปิ่นขึ้นไปบาลีเพชรยอกอ่ะด้วยยาละกองมนต์เนี่ยสีตินกูตาเลยนีแลนติติชีลาไปဖြစ်တယ်จองตะเด็นบีบุไลตาဖြစ်ပါတယ်ကျွန်တော်တန်းသွားလူดูเนี่ยจําပါยีอสีสินကိုจิชุนาตอดาสินแก่ราบาอะคุเสร็จแล้วပြီးတော့မြမအေးသုံးသက်ချက်အစီအစဉ်ကိုတင်ပြပါမယ် တကုံတက္ကသိုလ်ကျောင်းသားခုနှစ်ယောက်ကိုစစ်ကောင်စီစစ်ခုံရုံးကတည်တံ့ချမှတ်ထားတဲ့အတိုင်းတကယ်ကွက်မြတ်တော်မလားဆိုပြီးတော့လူတိုင်းစိုးရိမ်နေကြပါတယ်။တချိန်တည်းမှာပဲဇဂိုင်းတိုင်းတမူးမြို့မှာအမျိုးသမီးတဦးကိုဒလန်လို့ဆွဆွဲပြီးတော့ရဲဆက်ဆက်တပ်ဖြတ်ခဲ့တဲ့ကိစ္စဟာလဲထိတ်လန့်တုံ့လောက်စရာကောင်းလာပါတယ်။ပြည်တော်စုရှိနေမြအတင်းဥက္ကဋ္ဌဦးကြည်မြင့်ကတော့ဒီလောက်ရနှစ
ဒီနေ့ခင်ဗျာကျွန်တော်ဦးကြည်မင်းနဲ့ဆွေးနွေးရအကြောင်းကပေါ်လာကြပြီခင်ဗျာအဲ့ဒါကတော့မြန်မာနိုင်ငံမှာတရားဥပဒေမဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်ပါတယ်ပထမတစ်ခုကတော့ဒဂုံတက်သူအကြောင်းသားတွေကိုစီတံအမိန့်ချမှတ်ထားတဲ့ကိစ္စနဲ့နောက်တစ်ခုကတော့တမှုမျိုးမှာမျိုးသမီးတယောက်ကိုတလန်လို့ဆွဆွဲပြီးတော့လမ်းပေါ်မှာနေခင်းကြောင်းတော့တပ်ဖြတ်ခဲ့တဲ့ကိစ္စဖြစ်ပါတယ ဒီနေ့ကျွန်တော်တို့မှာရှိတဲ့စစ်ခုံရုံးကချမှတ်တယ်လို့ဆိုပါတယ်အဲ့ဒါကိုကျွန်တော်ဥပဒေမဲ့လို့သုံးတာဟောမှန်ပါသလားသူတို့ဟာတရားဥပဒေအရစနစ်တရားပြည်ထောင်ချမှတ်တာလားဥပဒေအရရှင်းနေရှင်းရငါပြီးတော့ခုခံချေပါခွင့်ကရခဲ့သလားစရတွေကိုလွှမ်းခြုံပြီးတော့အရင်သုံးသပ်ပေးပါခင်ဗျာ
ကျွန်တော်လည်းအဲ့ဒီဟာကိုစိတ်ကြီးခဲ့ရတယ်များလားမကြီးလို့ဘယ်လိုမှလက်မခံနိုင်ဘူး။ဘာလို့လဲဆိုတော့စာသမီးချင်းတူချင်းစာကြည့်မယ်ဆိုရင်ကျောင်းသားလေးတွေစတဲ့အကြအယုံပြင်းထန်တယ်။တစ်ချက်ပေါ်လာ။ဟောကြတာပါလဲဆိုဥပဒေနဲ့ဘယ်လောက်ကြီးလဲမကြီးလဲဆိုရဲ့အပေါ်မှာကြည့်ပြီးတော့စိတ်မကမ်းတာလားမအဲ့ဒါအတိတ်ပဲ။ဥပဒေနဲ့မကြီးမကြီးဟာအမိတ်ချခံရတယ်ဆိုရဲ့အပေါ်မ
ကျွန်တော်လည်းမိသိမှာပဲအတိုင်းနဲ့သူတော့ဥပဒေမဲ့ပေါ့ဗျာအဲတပ်ဖြတ်ထားကြတော့ဘယ်တော့လည်းမခံနိုင်ဘူးဗျာဒါညဖန်သွားပြီးတော့မင်းအလောင်းလာပြီဆိုတာမျိုးလေးဟုတ်လမ်းပေါ်မှာပြစ်တတ်တာမျိုးလေးမှဒီလေးအမှတ်ဆိုလို့ရှိရင်ဗျာခင်ဗျမိရဗျာမိပြီးတော့ခင်ဗျလမ်းပေါ်မှာနေပြစ်တတ်ပြီးရှုံ့ပေါ်တဲ့ပြုတ်ခဲ့တာဗျာအမှတ်တော့အမှတ်တက်ကြီးတောင်းသားလေးပဲပါတယ်လို့စနစ်တကျယုံကျင်တာမဟုတ်ဘူးဗျာအဲဒီကလေးကိုဖန်သွားတယ်ဖန်သွားတော့လည်းမိဘတွေကမသိရအရောက်လို့ရောက်နေမှလည်းမသိရနော်အဲရောက်နေကြပါကျလဲကုတ်ကုတ်ရှိဘယ်သူမှရှင်းနေလဲမအားမပြဘူးအောက်နှွေးမှာပဲစစ်ခုံယုံနေစစ်သူကဆင်ကြီးပြတာစစ်ခုံယုံမှုလို့ရှင်းနေဘလုံးတဲ့အဲ့လိုပြောတယ်ပေါ့ဗျာအဲ့တော့ဒါစစ်သားတွေမဟုတ်ဘူးလေဒါအယက်သားတွေအယက်သားတွေနဲ့ပတ်သက်လဲပြည်မှုဆိုင်ရာကျင့်သုံးဥပဒေကိုလိုက်နာပါပဲပြည်မှုဆိုင်ရာကျင့်သုံးဥပဒေမှာဘလို့ပြဋ္ဌာန်းထားလဲဆိုတော့လူသေးတန်ထိုက်တင်တော့အမှုတွေကိုရှင်းနေမပါလို့ပြောတယ်ရှင်းနေမှာပါနဲ့ချတဲ့အမေကပြက်ပြည့်တယ်တရားမဝင်ဘူးဆိုဒီလိုပြတ်ထနေတာ။အဲ့တော့မင်းတို့ရှင်းနေငားမလား။နိုင်ငံတော်ငားပေးရမလား။အဲ့လိုမေးရတယ်။မေးပြီးတော့မှကျွန်တော်မငားနိုင်ပါဘူးတို့မငားဘူးဗျာ။ဖြစ်ချင်တာဖြစ်ဆိုရင်လည်းအမေရဘူး။နိုင်ငံတော်တော့ငားကိုပေးရတယ်။အဲ့တော့အဲ့လိုနိုင်ငံတော်ကလည်းငားမပေးဘူး။ဆိုရင်ပြုစံကျွန်တော်ဥပဒေအရက်သားတွေကိုစစ်တဲ့အမှုတွေပြက်ပြည့်တရားမဝင်ဘူး။အဲ့လိုတရားမဝင်တဲ့အာဟုလုပ်နေတာလူတတ်မှုပဲဒါလူတတ်မှုပဲလူတတ်မှုကျွလွနာပဲလို့ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့အခုကတရားရုံးကပြည်ထောင်ချမှတ်လိုက်တယ်သေတံပေးတယ်ဆိုပြီးတော့ကိုချင်းမီတို့အမှုတော်ကလည်းပဲသေတံချမှတ်တဲ့အချိန်မှာတစ်ခေါက်ဦးချင်းမင်းနဲ့ကျွန်တော်နဲ့ဆွေးနွေးပါတယ်ဦးချင်းမင်းကယုံတော်မူနိုင်ဘူးဟာဒီလိုဟာတော့တတ်မယ်တော့မထင်ပါဘူးညာတတ်လည်းမတတ်ပါစေနဲ့ပြောတယ်ဒါပေမဲ့တကယ်သတ်တယ်ဗျာပြည်ထောင်စီရင်လိုက်တယ်ကွန်မြက်လိုက်တယ်ဆိုတော့အခုအဲ့လိုများဖြစ်လာလိမ့်မလားဆိုတာလူတိုင်းစိုးရိမ်နေကြပါတယ်ကျွန်တော်လည်းစိုးရိမ်တာပဲဗျဘယ်လိုများဖြစ်လာနိုင်မလဲထင်ပါလေဘာကြောင့်လဲဆိုတော့နိုင်ငံတကာကလည်းကိုချင်းမီတို့ကိုမျက်ပြီးတဲ့နောက်မှာပို့ပြီးတော့ဖိအားတွေပေးလာတယ်ဆိုတော့အခုသူတို့ကတာဝန်လိုက်လျှောခြင်းတဲ့သဘောနဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးတယ်နိုင်ငံသားတွေလွတ်ပေးတယ်နောက်မကြခင်သူတို့ရွေးကောက်ပွဲလုပ်တာကိုလမ်းဖြောင်းအောင်လည်းသူကလုပ်ခြင်းတယ်ဆိုတော့ဒီအချိန်တော့ဓာမျိုးတွေသူတို့လွတ်ပြမလားပါဘယ်လိုထင်ပါလဲ
အဲ့လုံရပါမလားဆိုတော့လည်းပတ်သက်လို့တော့သူတို့ကဘာမှမဆိုလုံရတယ်လို့ပြောထားပြီလားဒါမှလို့ဒီတစ်ခါတော့မလုံရတော့ဘူးမလုံတော့ဘူးလို့ကျွန်တော်ကတော့ပြောချင်တယ်အားလုံးဘာဖြစ်လို့ဒီလိုပြောတာလဲဆိုတော့တစ်ကရွေးကောက်ပွဲလုပ်မယ်အကိစ္စရှင်းပြတော့မှမလုံချင်တယ်တော့အလိုရက်တဲ့ဟာမျိုးတွေကိုသူတို့ဆင်ញင်လိုက်လို့အဲကျွန်တော်တစ်ချက်ထင်တယ်နောက်တစ်ချက်ကဂျင်းကြီးတော့ကိုတတ်လိုက်တဲ့ကိစ္စမှာကိုယ်ကတော့လုံရင်းကောင်စီတီရောက်သွားပြီးတော့ရှုံချခံရတာနော်အဲ့တော့ရုရှားနဲ့တရုတ်ရှိနေတဲ့ကြားထဲကရှုံချခံရတာအဲ့အရာကြီးကိုနောက်တစ်ချိန်ကျူးလွန်မယ်ဆိုကျွန်တော်ကတော့မထင်ဘူးပေါ့ဗျာလုံလဲမလုံသိဘူးဒီတစ်ခါခလေးတွေကိုလုံမယ်ဆိုရင်တော်လိုင်းအရန်ပြင်းထန်ပြီးတော့မိတော့ကြီးကအရန်ကြီးပြီးတော့ဒီတိုင်းသူပြည်သားတွေကတော်တော်စိတ်ပြော့သွားတယ်ခွန့်လွတ်မဲ့ဒူတွေတောင်မှပဲခွန့်မလွတ်တော့ဘူးနောက်သူတို့အထက်မှာလည်းစင်ဝင်ကွဲသွားမှုတွေဖြစ်သွားလိမ့်မယ်ကျတော့ကိုကြည်မျိုးကိစ္စမျိုးနဲ့လက်ထပ်တူမတူဘူးကြ။တကယ်ကျတော့တတ်တဲ့လူမိကျမမိနေလည်းပဲတတ်တဲ့လူကတော့တယောက်တည်းပြစ်တာတယောက်တည်းကတတ်တာပဲ။ကျန်တဲ့လူတွေကအတူရှိနေတယ်ဆိုတာနဲ့အပေးတဲ့ခါကျတော့ကိုကြည်မျိုးကိစ္စနဲ့လည်းမတူဘူး
။သူတို့တွေကတရားရုံးကသေတံချမှတ်တယ်လို့ဆိုတဲ့အခါမှာကျွန်တော်ဘာလို့သွားသတိရလဲဆိုတော့ကိုကြည်မီတို့ကိုကွန်မြက်လိုက်ပြီးတဲ့နောက်သတ်ပြီးတဲ့နောက်သတင်းစာရှင်းလင်းပွဲမှာအဲစစ်ကောင်စီပြောခွင့်ရကပြောတယ်ကြာတကယ်မကသေးတဲ့ဆယ်ကျင်လောက်ပြောအောင်လို့ပြောတာခိုင်မာပြောတာဗျာဆိုတော့ကျွန်တော်လည်းဒီတစ်ခါတော့ဥမာဆိုတာကျွန်တော်စွင့်ပါတယ
်အဲ့ဒီကလုတ်ခေတာလဲဆိုပြီးတော့ NLD မို့လို့မဲပြီးတော့ဆိုပြီးတော့ကိုယ်စားတော့ခရစ်တရား NLD ပဲမဟုတ်ဘူးဗျာ ဘယ်ဥတော်လိုင်းကြီးရဲ့အမှန်ပါရမီတွေပဲ PDF လောက်ပဲအရှင်းလောက်ရှိလာဘူး။အဲ့ဒီတော့ထပ်တူတော့မတူဘူး။လုံးရရင်လုံးပေါ့။တိုင်းပြည်ကတော့အရက်နာကြီးသွားလိမ့်မယ်။ကဘာကြီးကလည်းသူတို့ဘောမှာအရင်အထင်သေးသွားလိမ့်မယ်မကွာ။2020ယူရော့ဘောဟုတော့ကျင်းစီပေါင်းထိခိုက်မှာလုံးလို့ရှိရင်အဲ့ဒါတော့အသေးချာလေဗျာ
။တကယ်တော့ဒီမြန်မာပြည်မှာအခုစေနံပေးထားတဲ့လူပေါင်းရာကျော်ရှိတယ်လို့ ABB စီရင်ရသိရပါတယ်။အဲ့ဒီထက်မှမှပြီးခဲ့တဲ့သိမကြခင်တုန်းကလည်းပဲမန္တလေးမှာ9ရက်ကိုလာစေတန်းစီရင်ခဲ့တယ်တက်ခဲ့တယ်ဆိုပြီးတော့သတင်းတွေထွက်ခဲ့ပါတယ်အဲ့ဒါကိုဦးကြီးမြင့်ကြားမိပါသေးလားအ
ဲကြားတယ်တကယ်မဟုတ်ဘူးကြာကျွန်တော်ကသတင်းတွေတော်တော်စစ်စစ်ပြီးလက်ခံနေရတယ်ကြာမဟုတ်ဘူးတကယ်မပေးပါဘူးဟုတ်ပ
ါဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်အဲ့တော့တရားနောက်တစ်ခုကတမူးမှာမင်းကြီးတရားကိုလမ်းပေါ်မှာနေခင်းကြောင်တောင်းဒလန်ဆိုပြီးတော့ဆူဆွေးပြီးတော့ဆက်တယ်ဆိုပြီးတော့တဲ့ရင်ကြီးအများကြီးထွက်နေပါတယ်တကယ်လည်းပုံတွေနဲ့တကွာတက်လာတာကိုတွေ့ရတယ်လို့ပြောပါတယ်အဲ့ဒီကိစ္စကိုတော့ဘလို့ပြောကြမလဲဘသူကတာဝန်ယူမှုတာဝန်ခံမှုရှိအောင်လုပ်ကြမလဲအဲ့ဟာ PDF တွေပို့ထိန်းချုပ်ထားတဲ့တော်လှန်ရေးအင်အားစုတွေဖွဲ့ကြီးတွေမရှိဘူးလားအဲ့ဒီအဖွဲ့ကတော့ဒီကိစ္စကိုသူတို့တာဝန်ယူမှုတာဝန်ခံမှုရှိအောင်မလုပ်နိုင်ဘူးလားဆိုတာလေးစဉ်းစားမိပါတယ်ဦးကြည်မင်းသဘောလည်းပြောပါဦးအ
ဲ့ဒါတည်းရလေတာဝန်ရတဲ့ဖွဲ့တွေပြည်သူတွေကကိုယ့်ဘာသာကိုဖွဲ့ပြီးတော့တော်လန်တိုက်ခိုက်နေတဲ့နိုင်ငံမှာအဖွဲ့ကြီးရတယ်တဲ့ဟာမို့ရားတဲ့ကြီးကြီးတယ်။အဲ့ဒါတွေကသူတို့ဂျင်းလန်ပဲဖရန့်လောက်တာလားရှိတယ်မရမ်းလောက်တာရှိတယ်အန်ယူဂျီအောက်ကဝန်သားကြီးတယ်မဝန်သားရှိတယ်။အောင်မျိုးမင်းကိုယ်တိုင်ပြောတယ်ကိုအောင်မျိုးမင်းမကွယ်ဘူး။သူတို့လက်ဒီကိစ္စကိုစုံစမ်းစစ်ဆေးနေပါတယ်တုံ့ပြန်နေပါတယ်။အဲ့အဲ့ဒါသူတို့ကကြီးညာရဲပေါ့ဘာမှထွက်မလာဘူး။ပထမတော့ကျွန်တော်လဲဒါစကားစားအစ်ကစစ်စီညာလောက်တာလားသူတို့ကလည်းမကြခဏလောက်တတ်တယ်တယောက်ဆောင်ပြီးလောက်တတ်တယ်ဆိုတဲ့အခါကျတော့အဲအဲ့လိုပဲအခုကျတော့ကျွန်တော်ကကာကွယ်ရေးအဖွဲ့စီတဲ့ကုမ္ပဏီညာလောက်တလားဆိုတဲ့အပေါ်မှာကျွန်တော်တန်လျာတော့နည်းနည်းတော့ဝင်နေပေါ့ဗျာသူအလုံးလေးရက်တက်တယ်လုံးဝလုံးဝလက်မခံနဲ့တရားရခင်တို့လက်မခံနဲ့ဘသူကလုံလုံရင်ကျေးတဲ့လူပွင့်ကြလူပွင့်ရင်းတွေပဲရှိရှိဟလာဒီမိုကရေစီကိုအကြောင်းပြလို့ပဲဖြစ်ဖြစ်ဘာဖြစ်လို့ပဲပြပြတတ်တာကျွန်တော်ဒီဥပဒေနဲ့တပ်ဖြတ်မှုတွေကလုံးဝဆက်ကျင်တယ်။အဲ့တော့ဘာဖြစ်လို့အဲ့လိုဖြစ်ရတာလဲဆိုတဲ့အခါကျတော့အဲ့ကုမ္ပဏီကကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ဘယ်အောက်ပေါ်မှလည်းမရှိဘူးဗျ။အဲ့အဲ့လိုသူတို့ပစာစုတဲ့အလူအဲ့အမှုတွေလှုပ်လှဲ့ပြီးတော့နော်လှုပ်တယ်တချို့ဆိုလို့ဒီဓမြတိုက်တဲ့လူတွေအစင်လောက်တင်ချို့ရောက်တယ်လို့ပြားတယ်။အဲ့ဖွဲ့တွေလည်းအရင်ယူပြီးပေါ့။တချို့ဆိုလို့ကိုယ့်အချင်းချင်းကိုတိုက်ခိုက်ပြီးတော့တားနေကြတယ်အသက်ပြစ်ထားတယ်ရှိတယ်။ရှိတော့အဲ့လူတွေကတော့ဒီပန်းချုပ်ပြီးတော့ NUG ကစစ်စီးတယ်ပေါ့လေတလက်တွေဖြုတ်တယ်အဲ့ဒါကိုအပေါ်အဲ့ဘက်မှာသခိုင်းဘက်မှာဖြစ်တယ်ရတာဥပဒေနဲ့အညီစစ်စီးပြီးအပြစ်ပေးရမယ်အလုပ်မျိုးဖြစ်တယ်နောက်တစ်ခါစကားစံအယောင်ဆောင်လုပ်တာလည်းမဖြစ်ပါတည်နဲ့လို့ကျွန်တော်ကျူလဲဆူတော့ပါလေညာချီလိုကန်လို့ဖြစ်တယ်ဆိုရင်တော့ကျွန်တော်ဒီမိုကရေစီဖြစ်လာတဲ့အခါမှာဖြစ်စီကျွန်တော်တို့ကဟာလာထိနေသိနေမြေထောင်နေလဲထားနိုင်ပြီဟာလာဥပဒေနဲ့အညီစစ်နိုင်ပြီဆိုရင်တော့အဲ့ဒီအမှုတွေကပြန်ပေါ်ပြီးတော့ဒီမှာကမ်းမဲ့လုပ်တာလေနောက်ဆုံးညာရေးယူပါမှာပဲနောက်ဆုံးညာရေးယူပါမှာဗျာအဲ့ဒါတော့
ဟုတ်ကဲ
့အဲ့လိုပဲစက္ကစားလုပ်ထားတဲ့ဟာတွေနဲ့နောက်ဆုံးညာရေးယူပါမှာပဲ
ဟုတ်ကဲ့အဲ့လိုအခြေအနေမျိုးကိုရောက်လာဖို့ဟာလည်းမှန်းကြည့်ပါဦးညာဒီမိုကရေစီဖြစ်ပြီးတော့အဲ့နှစ်ဖက်လုံးရဲ့စီမဲကမ်းမဲ့ဥပဒေမဲ့သက်ဖြတ်မှုတွေကိုအရေးယူနိုင်တဲ့အခြေအနေရောက်ဖို့ရောဘယ်လောက်ကြာအောင်မလဲညာ
အဲ့ဒါတော့ခင်ဗျားတို့ကျွန်တော်တို့ညီပြည်သူလူထုကပြောနေရမှာဩနေရမှာအခုလိုခင်ဗျားတို့မီဒီယာနေလည်းပြောပြနေရမှာအဲ့တော့မှဆင်ញင်နိုင်ပါလေသူတို့လည်းဆင်ញင်နိုင်ရင်ဆင်ញင်ဖို့လည်းမတင်နဲ့နေတော့ကိုယ့်ဘက်ကဆင်ញင်အောင်ကတော့ပြောနေရမှာကျွန်တော်ကမီဒီယာတွေကစေကြောနေသတိပေးနေရမှာလူတွေလောက်တာမို့လို့တရားရင်တို့မှန်တယ်လို့အဲ့လိုတော့ပြောလို့မရဘူးကျွန်တော်တို့ကတော့ပြောနေရမှာထောက်ပြနေရမယ်မင်းတို့ဥပဒေမဲ့လုပ်ရင်မင်းတို့လည်းတစ်ချိန်မှာအရေးယူခံရမယ်ဆိုတော့အခုတည်းကကျွန်တော်တို့ကသူတို့ကိုနိုတစ်စာပေးတာအဲအဲ့ဒါတော့လုပ်ဖို့လုပ်ရ
ဒါကတော့ဦးကျော်စံသာအပတ်စဉ်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အားကစားကဏ္ဍကိုတင်ပြပါောင်းမယ်ကာတာကပဖလားမှာနိုင်ငံရေးကိစ္စတွေကိုအာရုံမစိုက်တဲ့အသင်းတွေရလာကောင်းခဲ့တယ်လို့ FIFA တာဝန်ရှိသူတူကပြောဆိုလိုက်ပါတယ်ဂျာမနီအသင်းအုပ်စုကနေထွက်လိုက်ရတာနဲ့ပတ်သက်ပြီးပြန်လည်သုံးသပ်သွားမယ်လို့ဂျာမနီဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌကပြောဆိုပါရယ်ဒီလိုသတင်းတွေနဲ့အတူကမ္ဘာဖလားဘက်ကနောက်ဆုံးအခြေအနေတွေကိုကိုရနိုင်ကဒီတပတ်အားကစားကဏ္ဍမှာစုစည်းတင်ပြပေးထားပါရယ်
ကတော့စနစ်ကာတာကမ္ဘာဖလားဘောလုံးပွဲကတော့အခုဆိုရင်ควอတာဖိုင်နယ်အဆင့်ကိုရောက်လာပြီဖြစ်ပါတယ်ပြီးခဲ့တဲ့စနေနေ့ကစပြီးတော့ဒုတိယဆက်ရှုံးထွက်ပွဲတွေကိုကစားခဲ့ကြတာမှာနယ်သာလန်ကအမေရိကန်ကိုသုံးဂိုးတကူနဲ့နိုင်ပြီးနာမည်ကြီးအာဂျင်တီးနာကအော်စတြေးလျကိုအကျိန်းနဲ့ကစားပြီးမှငါးဂိုးတကူနဲ့နိုင်ပါတယ်ပြင်သစ်နဲ့ပိုလန်ပွဲမှာတော့ပြင်သစ်ကသုံးဂိုးတကူနဲ့နို Timbo, Pirati, the Gozi, Pinello, Penalty, Kanjarama, Croatia got Dongurgun and I meet up, Brazil and Dongoria Puemaro, Brazil got Lergubin, Legurgun and I don't get money. Japan, Dongoria and Australia, Shonara, Gusso, Asha, Tene, Kono, Dangwagan, Twala, Vilapibare. Mane Anganiga or Spain and Morocco, Gazaga, Dabio, nothing alone, Gomotan, I look, Penalty, Kanjarama, Morocco got Dongurgun and I be qualified and go to Doga, Pibare. Daha Morocco Tata Patamazo Ching Bapala Quada Finego Tata Pitalo. Ara Nangani Dema Soile Daha Patamazo Ching Quada Finego Tete Timpine Madame Winwagi Bare. Navy and Portuguese Switzerland Puemaro Portuguese Switzerland go chow gold gone gopia nine wage bido. Di Puema Ronaldo Yanguma Tangea Bido Tuniama Puetwa Wingzagede Gonzalo Ramos got Tongo to me. ဒီကမ္ဘာဖလားပြိုင်ပွဲမှာပထမဆုံးအကြိမ် Go Miazon Twinet to Pilage Bare, Dimatangaro, Arsenal, Barcelona, Tyson, Muha, Theory on Riga, Naza, the Gonet, Pinzet, Go Miazon, Twin Haraba. Dabin out of Pinzet, Tyson, Bukilian, Babi Garo, Bulanebama, Nago to Naja, Huso, Duha, Digaba Plama, Twinet, Koga, Nago, Shido, Pibare. Dabin Duha Pinzet, then the Chelsea, Tomwek, Zabi, Dima, Tonsa, Tongo, Twin Havi, Pitaja, the Gelo, the Jankai Mu, Kong on it. ထိခိုက်တံရရပြဿနာတွေတိတ်မရှိဘူးဆိုရင်တော့ဂျရူးရဲ့စံချိန်ကိုချိုးပြီးပြင်သစ်သင်းရဲ့ဂိုးများဆုံးသွင်းတဲ့သူဖြစ်လာလိမ့်မယ်လို့လည်းအတော်များများကခန့်မှန်းနေကြပါတယ်ခင်ဗျာ။ဘာဖလားနဲ့ဆက်ဆက်တဲ့နောက်ထပ်သတင်းတွေမှာတော့မက္ဆီကိုနီးပြဂျရာရိုမာတီနိုဟာမက္ဆီကိုနီးပြဖြစ်ကနေထွက်လိုက်ပြီဖြစ်ပါတယ်။မက္ဆီကိုအသင်းဟာဒီနေ့ကမ္ဘာဖလားမှာအုပ်စုတတိယပဲရပြီးတော့အုပ်စု Lajanze Hadi Gaba Palama, Usu Senga, Tala Vienna, Madineska, Rulo, Nivia Pika, Tala Daba. Dame Madineska, Dune, Osugani, Toyara, Matoyara, and Masame, Champion, Pikayane, Nivia Pikani, No Tazama, Pidelu, Yoware.
Yes, yeah, that was my last game with the national team. And it's emotional, as you can imagine.
Naga, Lewisin, a thin Nivia Pine, Genoa, no song Weber.
ဒီပွဲမှာပြိုင်ပွဲကထွက်ရလို့စိတ်ပြတ်မိပြီမဲ့တကယ်စိတ်ပြတ်ခဲ့ရတာကတော့မော်ရိုကိုကိုရှုံးတဲ့ပွဲဖြစ်တယ်လို့သူကပြောပါတယ်။ဘယ်လ်ဂျီယမ်နဲ့ဟာဒီနေ့ကမ္ဘာဖလားမှာအုပ်စုအက်မှာခရိုအေးရှားမော်ရိုကနေဒါနဲ့တအုပ်စုတွေကြပြီးတော့အုပ်စုဘူဖြစ်မယ်လို့တော်များများကခံမှန်းခဲ့ကြပြီမဲ့တတိယသာရပြီးတော့အုပ်စုကနေထွက်ခဲ့ရတာပါ။တကယ်တော့ဘယ်လ်ဂျီယမ်မှာကစားသမားကော damage bigger than 2008 မှာ Belgium အသင်းဟာတတိယပဲရခဲ့တယ်လို့ပြီးခဲ့တဲ့ Euro 2020မှာလည်း Italy အသင်းကိုရှုံးထွက်အဆင့်တွေမှာရှုံးပြီးတော့ဖလားနဲ့တစ်ကြိမ်လွဲခဲ့ရပြီးတော့အခုတစ်ကြိမ်မှာလည်းအုပ်စုအဆင့်ကနေပါထွက်ခဲ့ရတာဖြစ်ပါတယ် Belgium အသင်းလိုပဲဒီတစ်ကြိမ်မှာအုပ်စုကနေထွက်ခဲ့ရတဲ့အသင်းကနာမည်ကြီး Germany ဖြစ်ပြီးတော့အခုလို Germany အသင်းအုပ်စုကနေထွက်ရတဲ့အတွက် Germany အသင်းဟာ2014မှာကမ္ဘာချန်ပီယံဖြစ်ပြီးတဲ့နောက်နှစ်ကြိမ်ဆက်တိုက်အုပ်စုကနေထွက်လိုက်ရတာဖြစ်ပါတယ်ဒီလိုဘာကြောင့်ဖြစ်ရလဲဆိုတာကိုတော့ပြန်သုံးသပ်သွားမယ်လို့ဂျာမန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဘန်နွန်ဒော့ဖ်ကပြောပါတယ်
Sie können sich vorstellen, dass der Verlauf des
gestrigen Tages ကျွန်တော်တို့လည်းကြွေးကြည့်လို့ရနေပါတယ်ပြန်ဝဲကနေထွက်လိုက်ရတာတကယ်ကိုစိုးလွန်ပါတယ်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အနေနဲ့ရှေ့ကိုပဲဆက်ကြည့်သွားဖို့လိုပြီးဒီလိုအခြေအနေကိုဘယ်လိုကန့်တွဲဖြေရှင်းမလဲဆိုတာကိုတေချာစနစ်တကျလုပ်သွားဖို့လိုပါတယ်ဒီအတွက်လည်းလမ်းပြမြေပုံဆွဲထားပြီးလက်ရွေးစင်အသင်းနီးပြဟန်စီဖလစ်အသင်းဒါရိုက်တာပီယာဟော့ဖ်အမှတ်ပေးပြိုင်ပွ
ရလက်ကောင်းတွေရခဲ့တဲ့အသင်းတွေဟာနိုင်ငံရေးကိစ္စတွေကိုအာရုံမစိုက်ပဲအာကစားကိုပဲအာရုံစိုက်တဲ့အသင်းတွေဖြစ်တယ်ဆိုပြီးတော့ FIFA ကဘောလုံးဖွဲ့ချုပ်ရဲ့ဘောလုံးဆိုင်ရာဘောလုံးဖွံ့ဖြိုးတိုးတက်ရေးအကြီးအကဲအဖြစ်လုပ်နေတဲ့အာဆနယ်နီးပြဟောင်းအာဆန်ဗန်ဂါကပြောလိုက်ပါတယ်
ပထမအပွဲမှာစိတ်ပျက်စရာအခြေအနေနဲ့မကြုံရတဲ့အသင်းတွေကတော့အတွေ့အကြုံရှိတဲ့အသင်းတွေဖြစ်ပြီးသူတို့ကပွဲဦးတက်မှာကောင်းကောင်းကစားနိုင်ပြီးလိုချင်တဲ့ရလတ်ကိုရခဲ့ကြသူတွေပါ။ဘာကြောင့်လဲဆိုတော့ကမ္ဘာဖလားကိုရောက်ပြီဆိုတာနဲ့ပထမဦးဆုံးပွဲမှာရှုံးလို့မရဘူးဆိုတာသိထားပြီးသားပါ။ပြီးတော့စိတ်သက်ပိုင်ဆိုင်ရာအပြင်ဆင်ထားတဲ့အသင်းတွေနဲ့နိုင်ငံရေးအရဆန္ဒပြတာတွေက ောင်းတွေရကြတာပါ။အ
ုပ်စုဘက်ကနေထွက်လာရတဲ့ Germany, Belgium နဲ့ Denmark အသင်းတွေကိုရှည်ညွှန်းပြီးတော့ပြောလိုက်ပုံနဲ့ရပါတယ်ခင်ဗျာ။ဘောရဖိုင်နဲ့ပွဲတွေကိုတော့လာမယ့်ဒီဇင်ဘာ9ရက်နေ့နဲ့10ရက်နေ့တွေမှာကစားကြမှာပါ။9ရက်နေ့မှာတော့ Brazil နဲ့ Croatia, Netherlands နဲ့ Argentina တို့တွေ့ကြမှာဖြစ်ပြီး10ရက်နေ့မှာတော့ Portugal နဲ့ Morocco, England နဲ့ပြင်သစ်တို့တွေ့ကြမှာဖြစ်ပါတယ်။ဘယ်သင်းတွေ semi final ကိုတက်ပြီးဘယ်သင်းတွေအိမ်ပြန်ကြမလဲဆိုတာကတော့တောက်တည်သွားမှာဖြစ်ပါဗျာ
။ကိုရနိုင်အပတ်စဉ်တင်ပြတဲ့အားကစားကဏ္ဍကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ကမ္ဘာဖလားနောက်ချင်းခြေနေတွေကိုတင်ပြခဲ့တာဖြစ်ပါတယ်။ VO ရဲ့ဗုဒ္ဓနေ့ညဘက်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုကိုဇော်ဝင်းလိုင်ကပြောပြပေးဦးမှာပါ။
တည်တံချမှတ်ခံထားရတဲ့တောင်းသားခုနှစ်ဦးကိုကွင့်မြင့်မှုကွင့်မြင့်စီရင်မှုမလုပ်ဖို့နိုင်ငံတကာမှာတောင်းဆိုဆန္ဒပြကြရသလိုပဲသူတို့ရဲ့မိသားစုဝင်တချို့ကလည်းသူတို့ကိုကွင့်မြင့်မှုမလုပ်အောင်ကူညီကြဖို့နိုင်ငံတကာကိုမြစ်တာရက်ခံနေတယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ်။ထိုင်းနိုင်ငံအပါဝင်နိုင်ငံတကာမှာတက်ကြွလှုပ်ရှားသူတွေကိုသူတို့ကိုစီရင်ခြင်းမလုပ်ဖို့ဆန္ဒပြတာတွေရှိနေတယ်လို့လူမှုကွန်ရက်တွေပေါ်မှာလည်းတည်တံကြတောင်းသားတွေကိုတပ်ဖြတ်မှုမလုပ်ဖို့တိုက်တွန်းတာတွေရှိနေပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာအာဆီယံမြန်မာနိုင်ငံဆိုင်ရာအာဆီယံထူးတံတမန်ပရစခွန်ဟာတတိယအကြိမ်မြောက်မြန်မာနိုင်ငံကိုသွားမဲ့အစီအစဉ်ကိုဖြစ်လိုက်ပါတယ်။ခီးစဉ်ကနေကျင်းနလောက်ဆီယာရလက်ကောင်းနေရနိုင်မဲ့အလားအလာမရှိသလိုအချိန်အကန့်အသတ်ရှိတာကြောင့်လည်းဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဌာနပြောခွင့်ရချုံစွန်ဒရီက VOA ခမာဌာနကိုပြောကြားခဲ့ပါတယ်ခင်ဗျာ။28ကြိမ်မြောက်အာဆီယံစာပို့လုပ်ငန်းများဆိုင်ရာအစည်းအဝေးကိုဒီကနေ့ဒီဇင်ဘာလ9ရက်နေ့ဗီယက်နမ်နိုင်ငံဘင်ဒင်းမြို့မှာကျင်းပပါတယ်ဒီအစည်းအဝေးကိုအာဆီယံနိုင်ငံတွေကကိုယ်စားလှယ်တက်ရောက်ကြတဲ့အထက်မှာမြန်မာနိုင်ငံကကိုယ်စားလှယ်လည်းပါဝင်တက်ရောက်နေတာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုအထက်လွှတ်တော်အမတ်နေရာအတွက်ဂျော်ဂျီယာပြည်နယ်မှာဒုတိယအကြော့ရွေးကောက်ပွဲမှာလက်ရှိဒီမိုကရက်အထက်လွှတ်တော်အမတ်ရာဖိုင်ယယ်ဝါနော့ကပြိုင်မဲ့ရီပဘလီကန်ကိုယ်စားလှယ်လောင်းဟာရှယ်ဝါကာကိုအနိုင်ရလိုက်ပြီးဒီကနေ့မနေ့အနိုင်ရလိုက်ပါတယ်မနေ့ဒီဇင်ဘာလ6ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒီမိုကရက်အမတ်အနိုင်ရလိုက်တာဖြစ်ပါတယ်ခင်ဗျာ
သတင်းအကျဉ်းချုပ်တွေကိုကိုဇော်ဝင်းလိုက်ပြောပြသွားတာပါခင်ဗျာဒီကနေ့အတန်လွင့်စီစဉ်တွေကိုထုတ်လွှင့်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပါတယ်ခင်ဗျာအတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Cedric Flanken နဲ့ Justin Thwaites တို့ဖြစ်ပါတယ်VOA ရဲ့ဗုဒ္ဓနေ့ညဘက်အတန်းနဲ့အစီအစဉ်တွေလဲဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်တာရှင်မြန်မာပြည်သူများလဲဘေးရန်တွေခင်းဝေးကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.